Welcome to the Voice of America in Burmese.
Minglam ne khin ma sha. Washington ne ro view American tan ka ni 2020 December la 29 ye. Tining rin ne mnai khin season dwe go Myanmar sanlo jin mne 6 nai ka ni 9 nai thi. Line numita 2440 ne 51. Line numita 190 ro ka ni thaut lwin pe ni ba bi. Chama khin myo tat ba. Di mnai khin tadin dwe go mat tain yi thai ne tu pyo pya pe ba me.ကဘာတလောကိုဗစ် -19 အကူဆက်ခံရသူဟာစနေနေ့မှာတန်း80ကျော်သွားပြီဖြစ်ပြီးသေဆုံးသူက39,000ခွဲကျော်ရှိတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာတော့ကူးစက်သူ19သန်းနီးပါးနဲ့သေဆုံးသူက3,000ကျော်ရှိပြီးကဘာမှာအများဆုံးဖြစ်ပါတယ်။ကဘာမှာကူးစက်သူဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာစနေနေ့ကတရက်တွင်းနောက်ထပ်ကူးစက်သူ2,000ကျော်ရှိပြီးအခုဆိုစုစုပေါင်း10,000ကျော်ရှိနေပြီးသေဆုံးသူက3,000ခွဲလောက်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဘရာဇီးလ်မှာတော့တောက်ကြံတွေကနောက်ထပ်လူ900လောက်ဒီရောဂါနဲ့ထပ်သေဆုံးခဲ့တဲ့အတွက်အခုဆိုသေဆုံးသူစုစုပေါင်း2,000နီးပါးရှိနေပါပြီ။ဘရာဇီးလ်ကပြည်နယ်28ခုထဲက73ခုမှာကူးစက်မှုနှုန်းတိုးလာတယ်လို့ဘရာဇီးကျန်းမာရေးဌာနကပြောပါတယ်။ဥရောပမှာတော့ကိုရိုနာဗိုင်းရပ်စ်အကူးဆက်ခံသူ2,000နီးပါးနဲ့သေဆုံးသူ9,000နီးပါးရှိနေတဲ့စပိန်နိုင်ငံမှာ COVID-19 ကာကွယ်ဆေးကိုတနင်္လာနေ့မှာစတင်ထိုးနှံပေးတော့မယ်လို့စပိန်ကျန်းမာရေးဝန်ကြီးကပြောပါတယ်။ဂျာမနီမှာတော့ဗြိတိန်မှာကူးစက်ပြန့်နှံနေတဲ့ဗီဇပြောင်း COVID-19 ပိုးသစ်ကိုပထမဆုံးကူးစက်သူဖြစ်ဗြိတိန်ကနေလေယာဉ်နဲ့ပြန်လာသူအမျိုးသမီးတူမှာချက်သပင်းတွေကစတွေ့ခဲ့ရပါတယ်။ဗြိတိန်ကကူးစက်များကိုရိုနာဗိုင်းရပ်စ်ပိုးသစ်ကြောင့်စကော့တလန်နဲ့အိုင်ယာလန်မြောက်ပိုင်းအပါအဝင်ဒေသရင်းနေထိုင်သူတန်းပေါင်းများစွာအတွက်တင်းကျပ်တဲ့အသွားအလာကန့်သတ်မှုတွေကိုထုတ်ပြန်ထားပါတယ်။အိုင်ယာလန်မြောက်ပိုင်းမှာသတင်း6ပတ်လော့ကဒေါင်းချကန့်သတ်လိုက်သလိုခရစ်စမတ်နေ့အတွက်တင်းကျပ်မှုရှော့ချပေးထားတဲ့ဝေးလ်စ်မှာလည်းကန့်သတ်မှုတွေပြန်ချမှတ်လိုက်ပါတယ်။လန်ဒန်မြို့တော်နဲ့ဝင်းကျင်ဒေသအပါအဝင်ဗြိတိန်မှာစနေနေ့ကစပြီးကန့်သတ်မှုအဆင့်4ဖြစ်တဲ့အတင်းကျပ်ဆုံးအဆင့်ကိုတိုးမြှင့်ထားတာပါ။မတော်မဖြစ်သွားလာရမယ့်သူတွေအတွက်ခီးသွားပါမစ်နဲ့သာသွားခွင့်ရှိတယ်လို့နေအိမ်တွေမှာစုဝေးခွင့်မရှိဘဲအားကစားလေ့ကျင့်ရုံတွေမဖွင့်မဖြစ်ဖွင့်ရမယ့်ဆိုင်တွေမှအပဈေးဆိုင်အားလုံးကိုပိတ်ခိုင်းထားတာပါဗြိတိန်မှာခရစ်စမတ်ရက်တည့်ရက်ထဲနောက်ထပ်အကူးဆက်ခံသူက3,000ကျော်ရှိခဲ့ပါတယ်ဗြိတိန်ကအကူးဆက်များဗိုင်းရပ်စ်ပိုးသစ်အတွက်စိုးရိမ်မှုတွေတိုးလာခဲ့တဲ့နောက်ပိုင်းဗြိတိန်နဲ့အတော်လာရှိတဲ့နေဆက်တွေကိုသက်ဆိုင်ရာနိုင်ငံတွေကပိတ်ပစ်ခဲ့ကြသလိုလေကြောင်းအဝင်အထွက်တွေကိုပါကန့်သတ်လာကြတာဖြစ်ပါတယ် EU ဥရောပသမဂ္ဂရဲ့ COVID-19 ကာကွယ်ဆေးထိုးပေးမယ့်အစီအစဉ်စတင်မှုတည့်ရက်လိုဒီဇင်ဘာ26ရက်စနေနေ့မှာ BioNTech နဲ့ Pfizer ကထုတ်တဲ့ COVID-19 ကာကွယ်ဆေးတွေဂျာမနီနိုင်ငံကိုရောက်လာပြီဖြစ်ပါတယ်။ပြည်နယ်16ခုမှာရှိတဲ့ဆေးသုံးလောင်းရုံတွေစီကိုဆေးတွေပို့ပေးနေပြီးအဲဒီကမှတဆင့်ကာကွယ်ဆေးထိုးပေးမယ့်စင်တာတွေနဲ့ဆေးလိုက်လံထိုးပေးမယ့်အဖွဲ့တွေကိုဖြန့်ဖြူးပေးမှာဖြစ်တယ်လို့တနင်္လာနေ့မှာတော့စတင်ထိုးနှံပေးမှာဖြစ်ကြောင်းဂျာမနီကျန်းမာရေးဝန်ကြီး Jens Spahn ကစနေနေ့ဘာလင်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ Es gibt sie die frohe Weihnachtsbotschaft. In diesem Moment sind LKWs in ganz Europa, in ganz Deutschland, in alle Bundesländer unterwegs, um den ersten Impfstoff auszuliefern.
Christmas ist ja der Gipfel der Drehenswerte. Aber mal Tosi Rigo, Kukama, Europa, Deloa, Germany, Deloa, ne, Apoen, Nengen, Rie, Aalung, Sigo, Gari, ne, Pianwe, Bini, Bilo, German, Bada, ne, Piodo, Araba. Coronavirus, Kayoga, Taipia, Yima, Diga, Wessiha, Lurie, Lunimu, Wa, Piane, Shantan, Lai, Dre, Adiga, Pichang, Piobari.ဂျမနီမှာကနဦးဖြစ်နေထိုးစစ်အလုံးပေါင်း13,000စတင်ထိုးနှံပေးမှာဖြစ်တယ်လို့လူများအတွက်အစုလိုက်ထိုးနှံပေးမှုကိုတော့လာမယ့်နှစ်လလောက်မှာလှုပ်ဆောင်မယ်လို့ခန့်မှန်းထားကြောင်းလည်းပြောပါတယ်။ဗြိတိန် EU ဥရောပသမ္မတကနေ January 10ရက်နေ့မှာခွဲထွက်ခဲ့ပြီးနောက်ပိုင်းနှစ်ဖက်ကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာနဲ့ပတ်သက်တဲ့ခြေပြန့်တဲ့သဘောတူညီမှုရပြီဖြစ်ကြောင်းဗြိတိန်နဲ့အဖွဲ့ဝင်28နိုင်ငံရှိတဲ့ EU တို့ကစနေနေ့မှာလူသိရှင်းကြားကြေညာခဲ့ပါတယ်။အင်္ဂလိပ်ရေလက်ကြားတစ်ဖက်တစ်ချက်နိုင်ငံတွေကလွှတ်တော်အမတ်တွေနဲ့ EU တန်မတ်တွေဟာအခုအခါမှာစာမျက်နှာ1240ကျော်ပါဝင်တဲ့ဒီ EU UK ကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးတည်တည်ချမ်းချမ်းဆန်းစစ်နေကြပြီဖြစ်ပါတယ်။ EU ကိုယ်စားလှယ်တွေဟာကိုလာကြအပြင်းထန်ညှိနှိုင်းခဲ့တဲ့ဒီစာချုပ်ပါအချက်တွေနဲ့ပတ်သက်ပြီးတနင်္လာနေ့မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီစာချုပ်ရဗြိတိန်က EU နဲ့အခွန်အခမရှိဘဲလွတ်လပ်စွာကုန်သွယ်ခွင့်ရမှာဖြစ်ပေမဲ့EU ဖွဲ့ဝင်နိုင်ငံတွေပဲလက်လှမ်းနေမဲ့ကြီးမားတဲ့ဈေးကွက်ကိုတော့လက်လွှဲရမှာဖြစ်ပါတယ်။ဒီသဘောတူစာချုပ်ကို EU ဖွဲ့ဝင်နိုင်ငံတွေကလာမယ့်သတင်းပတ်ထဲမှာအတည်ပြုပေးဖို့ရှိပါတယ်။ အခုလိုသဘောတူညီချက်ရလိုက်ပြီမဲ့လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်မှုအပါအဝင်ကဏ္ဍအများပြားအတွက်တော့ပြတ်သားတဲ့အဖြစ်မထုတ်နိုင်ကြသေးပါဘူး
and then မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12133ဘိုင်းဒိုမီတာ40 kHz 9133ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOE မြန်မာဘာသာအစီအစဉ်ရဲ့တင်းင်းကနေနေမနေ့ခင်မြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြနေပါတယ်ကျွန်မတင်ကြီးထိုက်ပါမြန်မာနိုင်ငံမှာကိုဗစ် -19 ပြန့်နှံ့ကူးစက်မှုရောကြလာတဲ့မြို့နယ်တချို့ကိုအိမ်မှာပဲနေရေး stay at home ညွှန်ကြားချက်ကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကပြန်လည်ရုပ်သိမ်းပါတယ်။ဒါပေမဲ့မန္တလေးတိုင်းအတွင်းကမြို့နယ်၄ခုကိုတော့ stay at home အိမ်မှာပဲနေဖို့ညွှန်ကြားလိုက်ပါတယ်။ဒီကနေ့ဒီဇင်ဘာလ28ရက်နေ့တနင်္ဂနွေနေ့မနေ့7နာရီမှာစတင်တက်ရောက်မဲ့ stay at home ညွှန်ကြားချက်ပယ်ဖျက်မှုမှာတော့ရန်ကုန်တိုင်းအတွင်းကစိတ်ကြီးခနောင်တို့တွန်တေးနယ်ကွန်းချံကုန်းမြို့နယ်၃ခုပါဝင်ပေမဲ့ဒီ၃မြို့နယ်တဲကရက်ခွက်နဲ့ချေးရွာအုပ်စုတချို့ကိုတော့အိမ်မာနေဖို့အမိန့်ဆက်လက်ထားရှိပါတယ်။စိတ်ကြီးခနောင်တို့တွန်တေးနယ်ကွန်းချံကုန်းကလွဲလို့ရန်ကုန်တိုင်းအတွင်းကတခြားမြို့နယ်တွေမှာတော့ stay at home အိမ်မာပဲနေဖို့အမိန့်ဆက်လက်တက်ရောက်နေပါတယ်။ဒုတိယအဖြစ်များဆုံးမန္တလေးတိုင်းမှာတော့အမရပူရမြို့နယ်ကို state at home ညွှန်ကြားချက်ပယ်ဖျက်ပေးမယ်လဲရက်ခွက်နဲ့ချေးရွာအုပ်စု48ခုကို state at home အိမ်မှာပဲနေဖို့ဆက်လက်ညွှန်ကြားထားပါတယ်။မန္တလေးတိုင်းအောင်မြေသာဇံချမ်းမြသာစီပြည်ကြီးတကွန်နဲ့ပသိမ်ကြီးမြို့နယ်တွေကို state at home အိမ်မှာနေဖို့ညွှန်ကြားလိုက်ပြီးဒီနေ့တနင်္ဂနွေနေ့မနေ့7နိုင်ကဆက်လို့တက်ရောက်မှာဖြစ်ပြီးလိုက်နာဖို့ပြက်ကွက်သူတွေကိုဥပဒေအရရေးယူမယ်လို့လဲဝန်ကြီးဒေါက်တာမြင့်ထွေးလက်မှတ်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ state at home အမိန့်ပယ်ဖျက်ချက်ထဲမှာကချင်ပြည်နယ်မိုးညင်းမြို့နယ်ဖားကန့်မြို့နယ်ပါဝင်ပေမဲ့ရက်ကွက်နဲ့ချေးရွာအုပ်စု၈ခုကိုအိမ်မှာနေဖို့အမိန့်ဆက်ထုတ်ထားပါတယ်။ဧရာဝတီတိုင်းဖြာပုံနဲ့မအူပင်မြို့နယ်ပဲခူးတိုင်းမှာကဝနဲ့တနက်ပင်မြို့နယ်တွေမွန်ပြည်နယ်မှာမော်လမြိုင်နဲ့ဘီလင်းမြို့နယ်တွေကိုလည်း state at home အမိန့်ပယ်ဖျက်တဲ့အထက်မှာထည့်ထားပါတယ်။ COVID-19 ရောဂါဖြစ်ပွားမှုမှာတော့စနေနေ့မှာအတည်ပြုလူနာ934ယောက်ထပ်တိုးပြီးသေဆုံးသူက29ယောက်ရှိပါတယ်။ကူးစက်ခံအတည်ပြုလူနာစုစုပေါင်း132,280 ဦးရှိတဲ့အထဲမှာဈေးရုံစင်ကွင်ရသူစုစုပေါင်းက132,163ယောက်တည်ဆုံးသူက2,569ဦးရှိပါတယ်။စနေနေ့အထိ COVID-19 စစ်ဆေးပြီးသူပေါင်းကတနိုင်ငံလုံးအတိုင်းအတာနဲ့13,000ကျော်ရှိပါတယ်ရှင်။ထိုင်းနိုင်ငံမှာ COVID-19 ကူးစက်ဖြစ်ပွားမှု1,500ကျော်ရှိတဲ့စမုတ်စခွန် KI တွင်းကပြွန်ဈေးမှာကရင်30ဆန့်ယာယီစည်းရုံတစ်ခုကိုဒီဇင်ဘာလ25ရက်နေ့ကတိစောက်ပါတယ်။မြန်မာလုံသားတွေများတဲ့မဟာချင်းကပြွန်စည်းနဲ့ဆက်ဆက်တဲ့ COVID-19 ကူးစက်ဖြစ်ပွားသူတွေထဲမှာမြန်မာရွှေ့ပြောင်းလုံသားတွေအများစုပါဝင်ပါတယ်။စနေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်130ထပ်ပြီးတွေ့တာမှာ90ကျော်ကပြွန်စည်းနဲ့ဆက်ဆက်သူတွေဖြစ်တယ်လို့လဲCOVID-19 အရေးတုံ့ပြန်ကင်တွယ်ရေးအဖွဲ့ပြောခွင့်ရကပြောပါတယ
်။ပြည်ညာဝရထဘာကဒူလဲ
အစိုးရအနေနဲ့အကောင်းဆုံးဆောင်ရွက်သွားမယ်အကြောင်းအလုံးပူပေါင်းပါဝင်မယ်ဆိုရင်အခြေအနေကိုထိန်းချုပ်နိုင်မယ်လို့ကျန်းမာရေးဝန်ကြီးကလည်းပြောဆိုထားတဲ့အကြောင်းဝန်ကြီးချုပ်ပရယူချန်အိုချာကကြာသာပတေးနေ့မှာပြောဆိုခဲ့တာပါမဟာချိုင်ပစိုးဈေးကယာယီဈေးရုံကဂရင်30ဆန်ပြီးဈေးတဝိုက်ကတီးခြားခွဲထားတဲ့ရွှေပြောင်းလုပ်သားတွေကိုကျန်းမာရေးဝန်ထမ်းတွေအချိန်ပြည့်စောင့်ကြည့်ပေးနေပါတယ်လူဦးရေတန်း80ရှိတဲ့ထိုင်းနိုင်ငံမှာCOVID-19 ဖြစ်ပွားသူစုစုပေါင်း6020ဦးရှိပြီးသေဆုံးသူ60ရှိပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဆိုရင်ချက်ကြောင့်နိုင်ငံသားသားဝင်ရောက်မှုကိုတားမြစ်မဲ့အကြောင်းဂျပန်နဲ့ဖိလစ်ပိုင်တို့ကစနေနေ့မှာအသီးသီးပြောပါတယ်။ဂျပန်မှာအမြဲတမ်းနေထိုင်သူမဟုတ်တဲ့နိုင်ငံသားသားဝင်ရောက်မှုကိုလာမယ့်တနင်္လာနေ့ကစလို့ဇန်နဝါရီလနှောင်းပိုင်းအထိဝင်ရောက်ခွင့်ပိတ်မဲ့အကြောင်းစနေနေ့မှာပဲပြောဆိုထားပါတယ်။မျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်ကူးစက်သူတဦးဂျပန်မှာပထမဆုံးတွေ့ရှိခဲ့တာနဲ့အတူပဲအခုကန့်သက်ချက်ထွက်လာတာပါ ဂျပန်ခီးသွားတွေနောက်မျိုးပြည်စားပြောင်းကိုရိုနာဗိုင်းရပ်စ်သစ်ကူးစက်ဖြစ်ပွားတဲ့နိုင်ငံတွေကနိုင်ငံသားတွေအနေနဲ့ဂျပန်ကိုမလာခင်82နာရီအတွင်းကိုရိုနာဗိုင်းရပ်စ်စစ်ဆေးဖို့လိုအပ်ပြီးဂျပန်ကိုရောက်လာရင်လည်းတစ်ခါပြန်စစ်ဆေးမှုခံယူရမှာဖြစ်ပါတယ်။ဗြိတိန်မှာစပီးတွေ့တဲ့ကူးစက်မှုနှုန်းပိုပြီးမြန်တဲ့မျိုးပြည်စားပြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဗြိတိန်ကလေယာဉ်ခီးစဉ်တွေဝင်ရောက်မှုကိုနောက်လဇန်နဝါရီလလယ်အထိတိုးမြှင့်ကန့်သတ်ပိတ်ပင်ဖို့ဖိလစ်ပိုင်ကစနေနေ့မှာအတည်ပြုလိုက်ပါတယ်။အိန္ဒိယရဲ့စိုက်ပျိုးရေးဥပဒေသစ်3ခုဟာလယ်သမားတွေရဲ့အသက်မွေးဝမ်းကြောင်းအလုပ်အကင်တွေကိုချင်းချောက်နေတယ်ဆိုပြီးကန့်ကွက်ဆန္ဒပြနေကြတဲ့လယ်သမားတွေနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေလာမယ့်အင်္ဂါနေ့မှာတွေ့ဆုံဖို့သဘောတူကြောင်းလယ်သမားများသမ္မတခေါင်းဆောင်တွေကပြောပါတယ
်။ဝါရတာမေဟမ်နေကျာမုဒ္ဒေကဲဆေဥထိုင်
လယ်သမားတွေရဲ့တောင်းဆိုချက်တွေကိုတလွဲအတိတ်ပဲကောက်ယူရမျိုးမလုပ်ဖို့နောက်အစိုးရရန်တရားတွေကိုသုံးပြီးလယ်သမားတွေကိုစန့်ကျင်ဝါဒဖြန့်နေတာတွေလည်းမလုပ်ဖို့လိုပါတယ်လို့တက်ကြွလှုပ်ရှားသူရိုဂျင်ဒရိုင်ရက်ဒက်ကပြောဆိုခဲ့တာပါနယူးဒယ်လီမြို့တော်အစွန်ပိုင်းမှာလယ်သမားတွေကအချိန်ပြည့်ထိုင်သပိတ်ဆင်နွှဲနေတာဖြစ်ပြီးတွဲဆုံဆွေးနွေးကြဖို့ဝန်ကြီးချုပ်နရိန်ဒရာမိုဒီကကြာသပတေးနေ့မှာကမ်းလှမ်းခဲ့တာပါ VOE မြန်မာပိုင်းစီစဉ်ရဲ့တင်းကနွေနေ့မနေ့ခင်းသတင်းတွေကိုနားဆင်ကြကြရတာပါအခုကတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းခန်းတွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ကြရပါမယ်ရှင်
စင်တော်ဝင်းမင်ပါကိုဗစ်ရောဂါကိုရှည်တန်းကကာကွယ်ထိန်းချုပ်နေရတဲ့မြန်မာကျန်းမာရေးဝန်ထမ်းအခြေအနေကိုအ धिक ကင်တွင်နေရတဲ့ရန်ကုန်ဆေးရုံကြီးအခြေပြုပထမဆုံးစစ်တမ်းကောက်ရာမှာအများစု90ရာခိုင်နှုန်းကျော်ကပင်ပန်းလွန်းနေပေမဲ့ဒီအများစု85ရာခိုင်နှုန်းကျော်ကတာဝန်သိစိတ်နဲ့ဆက်ကြိုးစားလုပ်သွားမယ်လို့ဆိုပါတယ်ပြည်သူတွေအနေနဲ့ဒီကိုဗစ်ကာကွယ်စည်းကမ်းလိုက်နာမှုအားနည်းနေတဲ့ပေါ်ဒီအများစုကအားမရကြပဲအခုတည်းပိုလိုက်နာစေခြင်းတယ်လို့လည်းတွေ့ရှိထားတဲ့ဒီစစ်တမ်းကောက်ယူရမှာဦးဆောင်သူရန်ကုန်ဆေးရုံကြီးရေးပေါ်ဌာနမှူးဒေါက်တာမမော်ဦးကိုမေးရမှာအခုလိုဆက်ရှင်းပြပါတယ
်ရန်ကုန်ဆေးရုံကြီးမှာလုံးလုံးနေတဲ့ဆရာဝန်ဒုနာပြုအပါအဝင်ကျန်းမာရေးဝန်ထမ်းပေါင်း200ကိုစစ်တမ်းကောက်ကြည့်တဲ့အခါမှာ180ပြန်ပေးတဲ့အခြေလေးရှိတယ်အဲ့ဒီအရာတွေကိုကြည့်ချင်းအပြင်သူတို့စစ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကအပီပီမှုတွေများပြီးတော့မိသားစုနဲ့လည်းမတွေ့ရသူတို့ကိုယ်တိုင်လည်းကူးဆက်ခံရမယ်ရန်ကုန်ချင်းကြီးဆိုရင်ကူးဆက်ကြရတဲ့လူပေါင်း250ကျော်ဒီလိုအခြေအနေမျိုးတွေဖြစ်လာတဲ့အခါမှာဆက်မလုံနိုင်လောက်အောင်ဝင်ပြီးနေသလားမိဖို့3900ရိုင်းလုံးကတော့ဆက်မလုံနိုင်တော့အောင်ပြင်ပန်းပါတယ်လို့ဒီဒီဇင်ဘာလအစပိုင်းမှာတော့ပြောခဲ့ပါတယ်သူကမနေရတဲ့ရိုင်းလုံးတော့မဟုတ်ပါဘူးဘာလို့လဲပဲကျွန်တော်အောင်းဖို့ကောင်းတဲ့အချက်တစ်ချက်ကဒီလိုသာဆက်လုံနေရရင်အလုပ်ထွက်ဖို့မြန်စိတ်ကူးရှိသလားတို့မဟုတ်အလုပ်ကိုဆက်လုပ်ဖို့တော့အားတင်းပြီးတော့လုပ်မလားဆိုတဲ့အခါကျတော့85ရာခိုင်နှုန်းကျော်ဆက်လုပ်ပါမယ်အရင်တော့ပြင်ပန်းနေပါပြီဆိုလို့ဖြစ်တယ်ဘာဖြစ်လို့လဲဆိုနေတဲ့အခါမှာသူတို့ရဲ့တာဝန်ဖြစ်တယ်သူတို့ဆက်ပြီးတော့လုပ်အောင်မယ်ဆိုတဲ့အတွက်ကြောင့်စူးစမ်းပြီးတော့လုပ်ကြည့်ဖို့အခြေအနေရှိတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီထူးခြားတဲ့တွေ့ရှိမှုတွေရှိခဲ့သေးလား
နောက်တစ်ခုကျတော့ပထမပိုင်းကျစီအရန်ကိုများနေတဲ့အခြေအနေကဆိုရင်ပြင်ပမှာပြည်သူလူထုကလိုက်နာမှုမရှိဘူးဆေးရုံတွေကနေကားဖီးခံရတယ်ဆိုတဲ့အမြင်တွေရောက်လာအခုပတ်ကတော့နည်းနည်းတော့ကျလာတယ်သို့တော်လည်းပဲဒီလိုလိုက်နာမှုတွေပြန်ပြီးတော့ဆိုင်နေလုပ်ငန်းတွေဆေးရုံတွေပြန်ဖွင့်တဲ့အခါမျိုးမှာစိုးရိမ်နေပဲဖြစ်တယ်ဆိုရလေဒီအခြေမှာတွေ့လာတာပေါ့နော်အခုလောလောဆယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်ကူးစက်မှုအခြေအနေဟာသိနိုင်မယ်လို့ထင်သလားဆိုတဲ့မျိုး90ရာခိုင်နှုန်းကသိမနိုင်သိမရဖြစ်လာလိမ့်ဦးမယ်လို့ထင်နေတယ်ဘာကြောင့်လဲဆိုတော့ဒီလူတွေကကိုဗစ်ကာကွယ်ရေးနည်းလမ်းတွေကိုလိုက်နာမှုရှိသလားဆိုတဲ့မျိုး85ရာခိုင်နှုန်းကလုံလောက်တဲ့လိုက်နာမှုတွေမရှိဘူးလို့ထင်နေရ။ရန်ကုန်တိုင်းမှာကူးစက်မှုတွေဟာတခြားတိုင်းတွေပြည်နယ်တွေထက်ပိုပြီးတော့များနေရင်အကြောင်းအရာဘာကြောင့်လဲလို့မေးတဲ့အခါမှာလေ98ရာခိုင်နှုန်းကကိုဗစ်ကာကွယ်ရေးနည်းလမ်းတွေကိုလိုက်နာမှုအားနည်းလို့ဖြေပေးကြ။နောက်တော့ပြည်သူလူထုကဒီလိုလိုက်နာမှုရှိတာကိုကျေနပ်မှုရှိမရှိဆိုတဲ့ကိစ္စကို96ရာခိုင်နှုန်းကကျေနပ်မှုမရှိတာကိုတွေ့ရတာပေါ့နော်။ဒါကြောင့်မလို့ကိုဗစ်ကူးစက်မှုကာကွယ်ရေးချိန်ကနေကိုလိုက်နာပေးကြဖို့ကျောင်းဆရာမတွေပကအရန်ကိုလိုချင်နေတယ်ဆိုတဲ့အခြေအနေမျိုးတွေ့ရတာပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီအရေးကြီးတဲ့တွေ့ရှိမှု
သူတို့ဘယ်လောက်ထိအချိန်ကြာကြာလုပ်ခဲ့ရပြီလဲလို့ဆိုတဲ့အခါကျတော့မတ်စတာတွေကစကြတဲ့ကျမရေးဝန်ထမ်းတွေကမှ90ရာခိုင်နှုန်းကအခုအချိန်ထိ10လတိတိကိုယ့်အိမ်ကိုမပြန်ရတဲ့လူတွေစောင်းနေမှာနေပြီးတော့လုပ်ခဲ့ရတာသူတို့အလုပ်တွေဘယ်လောက်ဝင်ပြီးနေလဲဆိုတာကိုကြည့်မယ်ဆိုရင်လည်း duty gain ကတပတ်ကို950စက်တိုက်လိုရတဲ့လူတွေဖြစ်တယ်ပြည်ပြည်နဲ့အားလုံးပေါင်း80နဲ့400ခန့်လုံးက average ပြောမယ်ဆိုရင်ဒီနေ့လေးကိုပြီးပြီးဝေးရတဲ့အချိန်က၄နာရီကနေ9နာရီထိကြာပြီးပြီးနဲ့အလုပ်လုပ်ဖို့ဆိုတာတော်တော်ပြင်ပန်းတဲ့ကိစ္စပါ။ဇာတိရောကလည်းပမာပြီးပူတဲ့အခြေအနေမျိုးရှိတယ်။
ဟုတ်ကဲ့ဆရာကြီးတခြားစိုးရိမ်မှုတွေ
ကိုဗစ်ကူးစက်ရေးဆောင်ရွက်နေရတာအချိန်ပြေနဲ့လုပ်လို့ရသလားဆိုပြီးတော့မေးဖို့တော့80ရာခိုင်နှုန်းကတော့ဘလော့ကဲဒီကလို့ချိန်မိပြီးတော့လုပ်သေးနေတယ်ဆိုတဲ့အခြေအနေကိုဖြေတာ။ဒါကတော့တော်တော်လေးကိုစေတနာနဲ့အားထုတ်ခွန်ဆိုင်လုပ်နေသေးလို့သူတို့ကပြောတယ်။ဒါပေမဲ့အရန်ကိုပြင်ပန်းနေသလားမေးဖို့ကိုယ်စနစ်ရာခိုင်နှုန်းကစိတ်ပိုင်းဆိုင်ရာကိုရုပ်ပိုင်းဆိုင်ရာကိုအလွန်ပြင်းထန်နေပါတယ်ပြောရပြန်အဲ့ကြတော့ဂျူဒီချိန်နေရာရောများနေသလားဆိုတော့80ရာခိုင်နှုန်းကများလုံးနေပါပြီသူတို့ရဲ့ကိုယ်ပိုင်အခြေအနေအားလုံးကိုဖြည့်ပြီးတော့ပေးထားပါတယ်လို့ပြောတဲ့အခြေအနေမှာရှိ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကျွန်တော်ဝင်မှာ
ကိုရိုနာကာယောဂါကာလကြီးအတွင်းအမေရိကန်မှာနေထိုင်တဲ့အာရှနယ်ပွားအမေရိကန်တွေမှာစိတ်တက်ကြတဲ့သူ5000လောက်တိုးလာတာကိုဘော်စတန်တက္ကသိုလ်ပြည်သူ့ကျန်းမာရေးအကြောင်းကကောက်ယူခဲ့တဲ့စစ်တမ်းမှာတွေ့ခဲ့ရပါတယ်ကနောစီယာလဲစာအီဂလာစစ်သတင်းပေးပို့ထားတာကိုကျွန်တော်ကိုငင်းချန်ကတင်ပြပါပါတရုတ်နိုင်ငံဝူဟန်မြို့မှာကိုဗစ် -19 ရောဂါကူးစက်မှုတွေကိုစတင်တွေ့ရှိခဲ့ရပြီးတစ်နှစ်အကြာမှာတော့အမေရိကန်မှာရှိတဲ့အာရှနယ်ပွားတွေဟာသူတို့ဘဝတွေပုံမှန်အတိုင်းလဲပတ်လှုပ်ရှားနေကြပါတယ်အုပ်စုတစ်ခုလုံးအနေနဲ့ကာယယောဂါမတိုင်ခင်ကတော့သူတို့စီမှာစိတ်ကြယောဂါအဖြစ်နဲ့ပေမဲ့ကာယယောဂါအတွင်းဒါဟာအကြီးအကျယ်ပြောင်းလဲသွားခဲ့ပါတယ်ကိုရီးယားအမေရိကန်စားတောက်ဆိုင်ပိုင်ရှင်ဒေးဗ်ကင်းကကျွန်တော်စိတ်ညစ်ပါတယ်အကြီးဆုံးဘေးဒုက္ခကြီးပါပဲကျွန်တော်ဘဝတစ်လျှောက်လုံးမှာသတင်းထဲမှာလည်းလူတွေအများကြီးသေနေတာကိုတွေ့ပါတယ်ကျွန်တော်ပတ်ဝန်းကျင်ကလူတချို့လည်းသေသွားပါတယ်ကိုဗစ် -19 ကြောင့်ဆေးကုနေရတဲ့သူတွေလည်းရှိပါတယ်အရန်ကိုဆိုးပါတယ်လို့ပြောသွားတာပါကာယယောဂအတွင်းစိတ်တက်ကြတဲ့ဒဏ်ကတော့ဘယ်သူမှမလွတ်ပါဘူးဒါပေမဲ့လည်းဧပြီလအတွင်းအာရှနယ်ပွားတွေမှာ5000လောက်တိုးလာခဲ့ပြီးတခြားအုပ်စုတွေမှာ3000လောက်ပဲတိုးတယ်လို့ဘော်ဆွန်တက္ကသိုလ်ပြည်သူ့ကျန်းမာရေးအကြောင်းကသုတေသနလို့တွေးရှိထားပါတယ်။ဘော်ဆွန်တက္ကသိုလ်ကသုတေသည်ကက်သရင်းအက်ဒန်က
Exposure to stressors
စိတ်တက်ကြစရာအခြေအနေတွေနဲ့ကြုံတဲ့အခါမိသားစုတယောက်ယောက်ကအလုပ်ပြုတ်သွားတာအင်္ဂန်းငှားကမပေးနိုင်တာဒါတွေဟာစိတ်တက်ကြတာနဲ့ပတ်သက်ပါတယ်။ကျွန်တော်တို့လေးလာချက်ထဲမှာအာရှနယ်ပွားတွေဟာဒီလိုစိတ်တက်ကြစရာတွေနဲ့ပိုပြီးကြုံနေရပါတယ်လို့ပြောသွားတာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့တရုတ်နိုင်ငံဝူဟန်မြို့ကစခဲ့တယ်လို့ယူဆရတဲ့ဗိုင်းရပ်စ်ကိုစုံစမ်းဖို့ရှိပါတယ်။ဒါပေမဲ့လည်းအမေရိကန်အများစုကတော့ဗိုင်းရပ်စ်ကိစ္စမှာတရုတ်ကိုအပြစ်တင်ပြီးတော့အာရှနယ်ပွားတချို့လည်းပြင်းထန်ထားခံနေရပါတယ်။တရုတ်နဲ့အာရှနယ်ပွားအမေရိကန်တွေလူမျိုးရေးအရအနှိမ်ခံရတဲ့အတွက်စိတ်တက်ကြစရာအဆူအဝေးတွေကိုထပ်ထည့်သလိုဖြစ်နေပါတယ်။ Jasmine Ong ကတရုတ်အမေရိကန်ကောလိပ်ကျောင်းသူပါ
At school, I felt it. At my.
ကျောင်းမှာဆိုရင်လည်းကျွန်မခံစားမိပါတယ်။ကျွန်မတို့ကျောင်းမှာဆိုရင်လည်းတရုတ်နိုင်ငံကနိုင်ငံတကာကျောင်းသားတွေဒီနှစ်အစောပိုင်းဆိုလာကြပါပြီ။သူတို့လည်းအတိုက်အခိုက်ခံနေရတယ်လို့ကျွန်မထင်ပါတယ်လို့ပြောသွားတာပါ။သူတေသည့် Catherine Edman ကလည
်း Language matters.
ဘာသာစကားကလည်းအဓိကကြပါတယ်။အရင်တုန်းကလေးလာမှုတွေအရာခွဲခြားဆက်ဆံတာဟာလူမျိုးရေးအရာခွဲခြားခံရတာဟာလူတွေရဲ့ကျန်းမာရေးနဲ့စိတ်ကျန်းမာရေးကိုထိခိုက်စေပါတယ်လို့ပြောသွားတာပါ။အာရှနယ်ပွားတွေမှာစိတ်တက်ကြတဲ့လက္ခဏာပြနေတာအမြင့်ဆုံးဖြစ်ပေမဲ့လည်းအရင်တုန်းကစပိန်စကားပြောလက်တင်နယ်ပွားတွေကစိတ်တက်ကြတဲ့လက္ခဏာပြတဲ့သူအများဆုံးရှိနေခဲ့တာပါလူငယ်တွေနဲ့ဝင်ဝင်နဲ့မိသားစုတွေမှာအဲ့ဒီလိုအခြေအနေရောက်နေတယ်လို့သုတေသနစစ်တမ်းမှာဖော်ပြပါတယ်အာရှနယ်ပွားအမေရိကန်အနေနဲ့ပတ်သက်ပြီးအပြစ်မတင်ဖို့နဲ့သွေးစည်းညီညွတ်ဖို့လိုအပ်ကြောင်းကယ်လီဖိုးနီးယားတက္ကသိုလ်အာဗိုင်းကစိတ်ပညာနဲ့သူနာပြုပါမောက်ခ Alison Holman ကပြောပါတယ
် Help people cope.
လူတွေဖြည့်ရှင်းနိုင်မှုကူညီရပါမယ်။ရောဂါမကူးစက်နိုင်အောင်လှုံ့ဆော်တဲ့လုပ်ငန်းစဉ်တွေနဲ့အပြုအမူတွေမှာပါဝင်နိုင်အောင်ကူညီပြီးတော့ပြည်သူ့ကျန်းမာရေးကာကွယ်ဖို့လုပ်ရပါမယ်လို့ပြောသွားတာပါ။အားလည်းရည်ရည်နီးကပ်လာတာနဲ့အမျှလူတွေမှာစိတ်ဖိစီးမှုပိုများလာမယ်လို့ထင်တဲ့အကြောင်းပမောက်ခဟိုမန်ကပြောပါတယ
်။
လူတွေကပိတ်ရမှာဆိုရင်သူတို့အိမ်ထဲမှာပဲနေရမှာပါ။ဒါကြောင့်မိသားစုတွေကိုဆက်သွယ်ဖို့လိုအပ်တယ်လို့တယောက်နဲ့တယောက်ဖုန်းဆက်ပြောဆိုဆက်သွယ်နေဖို့လိုပါတယ်။စိတ်တက်ကြတဲ့လက္ခဏာတွေပျောက်သွားအောင်အထီးမကျန်အောင်လုပ်ရပါမယ်လို့ပြောသွားတာပါ။စိတ်တက်တက်ကြွအောင်မိသားစုနဲ့ရင်းရင်းနှီးနှီးရှိတာကလည်းအရေးကြီးတယ်လို့မြန်နံနယ်ပွားသူအောင်ကလည်းပြောပါတယ်။
Talk to your family even though you see
don't မိသားစုနဲ့မျက်နှာချင်းဆိုင်မတွေ့ရပေမဲ့လည်းဖုန်းဆက်ပါ FaceTime Skype ကနေခေါ်ပြီးစကားပြောပါဒါတွေကအထောက်အကူဖြစ်ပါတယ်အားလုံးနဲ့ဆက်သွယ်နေပါဒီကယောဂကြီးကလည်းပြီးသွားတော့မှာပါလို့ပြောသွားတာပါခင်ဗျာ
မင်္ဂလာပါသောရရှင်များရှင်ကျမတင်ကြီးထိုက်ပါစီရီပရိပခရိချာကရခိုင်ပြည်နယ်မှာစစ်သားတွေရဲ့အုပ်စုဖွဲ့မရိမှုကျွလွန်ခံရသူကလေးလေးယောက်မိခင်ဒေါ်သိန်းနှုက မြန်မာနိုင်ငံမှာအာဏာကြီးတဲ့စစ်တပ်ကိုအန်တုတရားစွဲဆိုပြီးအနိုင်ရခဲ့သူပါသူ့နာမည်ကိုဒေါ်သိန်းနုလို့ပဲအမည်လွှဲသုံးဖို့ပြောတဲ့ဒီအမျိုးသမီးကအာဏာကြီးတဲ့စစ်တပ်ကိုဘာကြောင့်တရားစွဲခဲ့ရတယ်လဲဆိုတာကိုရှင်းပြထားပါတယ
်မာလီလမ်းလမ်းရွေးဖို့ဆိုရင်ဒီလမ်းကိုရွေးမလဲဆိုတော့အမဒီစီကအမကျွန်တော်လို့လိုတဲ့ဟာကိုအမဖေးစီလို့မသိဘူးဆိုရင်အမထောပြေးပြီးလို့ရှိရင်အမကိုအေးအေးလို့ဆိုပြီးတက်မြှင့်ပြီးအမကိုပိုင်မယ်ဆိုပြီးခင်ရောက်တယ်
လမ်းနဲ့လမ်းပေးရင်ဘယ်လမ်းကိုရွေးမလဲအမကျွန်တော်တို့လိုတဲ့ဟာကိုဖြည်းစည်းမပေးဘူးဆိုရင်အမထွက်ပြေးပြေးလို့ရှိရင်အမကိုအေးအေးလို့ဆိုပြီးတက်ပြီးအမကိုပိုင်းမယ်ဆိုပြီးချင်းချောက်ပါလေလို့ရခိုင်လူပြောသွားတာပါသူ့နာမည်ကတော့နာမည်လွှဲပြီးဒေါ်သိန်းနုလို့ပဲသုံးပါလို့ပြောလာတဲ့အသက်36နှစ်အရွယ်ကလေးလေးယောက်ရဲ့မိခင်ရသေးတောင်ဒေသခံအမျိုးသမီးကသူ့ကိုချင်းချောက်ပြီးအုပ်စုဖွဲ့မရင်းကျင်ခဲ့တဲ့စစ်သားတွေကိုတရားစွဲခဲ့ပါတယ်။စွပ်စွဲခံရတဲ့စစ်သား၃ဦးကိုတော့စစ်တွေမြို့တမရော်စစ်ခုံရုံးကပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ပြီးအလုတ်ကျန်းနဲ့ထောင်ဒဏ်120ပြစ်ဒဏ်ချမှတ်ပါတယ်
။ကျွန်တော်အမျိုးသမီးစီးတော့ကောဟိုကိနိုင်နာဆောင်မြော်လာပါဗျာ။အေးအမျိုးကိုဖုံးလို့မပေါ်လန့်ကြည့်အဖ
သူ့လိုပဲကြုံတွေ့ရသူအမျိုးသမီးတွေအများကြီးပါတဲ့။သူ့အဖြစ်ပြက်ကိုသာမပြောရင်ရခိုင်ကမင်းကလေးတွေထပ်ပြီးကျူးလွန်ခံရနိုင်တာကြောင့်အမှုဖွင့်ဖို့ဆုံးဖြတ်ခဲ့တာပါလို့ရခိုင်လူပြောပြခဲ့တာပါ။အ
ဘွားအကျိုင်းဘွားမဟုတ်ပင်နာဒီလူမျိုးတိုက်ခါမျိုးပေါ့ကြာ
။အမှုဖွင့်တဲ့အခါမှာတော့သူတကယ်ကျူးလွန်ခံခဲ့ရလို့အသက်နဲ့အဆက်ကိုဘေးချိတ်ပြီးအမှုဖွင့်ရတဲ့အကြောင်းရဲကိုပြောခဲ့တယ်လို့ရှင်းပြခဲ့တာပါ။ခင်ပွန်းဖြစ်သူကတော့နှစ်သိမ့်မပေးတယ်လို့နာလေမပေးနိုင်တဲ့အခြေအနေကြောင့်စိတ်ချခိုက်ရတယ်လို့လေဒေါ်သိန်းနုကပြောပါတယ်
။ကျွမ်းလိုမျိုးကြုံထူးလို့ရှိတယ်လူဒီလေ
။ရခိုင်မျိုးသမီးတွေအလားတူအဖြစ်ပြက်မျိုးကြုံရရင်ဖွင့်ပြောချဖို့လေဒေါ်သိန်းနုကတိုက်တွန်းပါတယ်။ရခိုင်မြောက်ပိုင်းရသေးတော်မျိုးနယ်ဥခါချေးရွာမှာဇွန်လ29ရက်ကစစ်သား3ဦးကအုပ်စုဖွဲ့မရိမှုကျူးလွန်တာထင်ရှားတယ်လို့တမရော်စစ်ခုံရုံးကဒီဇင်ဘာလ17ရက်နေ့ကစီရင်ချက်ချခဲ့တာပါ။စစ်ခုံရုံးရဲ့တရားစီရင်မှုမှာလည်းအရက်ဖက်အဖွဲ့အစည်းတွေအမျိုးသမီးရေလှုပ်ရှားသူတွေနဲ့အများပြည်သူတက်ရောက်ခွင့်ရခဲ့ပါတယ်ရှင
် VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံတဝန်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒို့တန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ကျွန်မကတော့အေးအောင်ပါ။ဒီတစ်ပတ်မှာတော့ရေလုံငန်းရှင်တဦးရဲ့ဂျုံပြုတ်ခံနေရတယ်လို့ပြောဆိုထားတဲ့တနင်္သာရီတိုင်းဒေသကြီးမေကျွန်းစုမှာရှိတဲ့တငါရွာလေးရှိရာကိုဒို့တန်ကသွားရောက်ဖြစ်ခဲ့ပါတယ်။အဲ့ဒီရွာမှာရှိတဲ့ဒေသခံတွေဟာလောကကအစားစားသောက်ကုန်နဲ့လူသုံးကုန်တွေကိုသာရတဲ့အတွက်တထင်းစီကိုပေးစရာအကျွေးတွေလည်းပုံနေပြီးအလောက်ကချွတ်ဖို့မဖြစ်နိုင်ကြတော့ပါဘူးအဲ့ဒီကျွန်းကအချင်းတွေကိုမျက်မြင်ကိုတွေ့မြင်အောင်ဒို့တန်ကဒေတာကန်လွှတ်တော်အမရဲ့ခရီးစဉ်မှာလိုက်ပါပြီးတော့တွားကြည့်ပြစ်ခဲ့ပါတယ်ဒီဆောင်မှာအတွင်းလုံခြုံရေးအချင်းတွေကြောင့်ရွာသားတွေရဲ့မူရင်းအတန်တွေကိုပြုပြင်အသုံးပြုထားပါတယ်ဒီဆောင်မှာကိုဒဝဲဝက်ကကိုဆန်းကဆက်လက်ပြောပြပေးသွားမှာပ
ါမြေမိုးဆောင်တုံးရသည်ပတ်လုံးမြေပူမိုးရွာချမ်းအိမ်ဆောင်အလုံးလုံးနေရတဲ့လူတယောက်မှပိုက်ဆက်ဆိုတာမကင်ဖူးဘူးဆိုရင်ဖြစ်နိုင်ပါသလားဒီရွာကလေးဟာမြေခေကျောစုမျိုးနဲ့အတွင်းမှာရှိပြီးရွာကိုကျောကလေးတစ်ကျောပေါ်မှာတည်ထောင်ထားတာပါဒီရွာကိုခြေလုံးငန်းစင်တူဦးဖြစ်တဲ့ဦးစွေတန်းဆိုသူကလော်ခဲတဲ့နှစ်ပေါင်း40လောက်ကတည်ထောင်ခဲ့တာဖြစ်ပြီးရွာကိုလည်းဒုစေတန်းကျေးရွာလို့အမည်ပေးခဲ့ပါတယ်။လက်ရှိအချိန်မှာတော့ ဥစည်းတန်းကွယ်လွန်သွားပြီးတဲ့နောက်ဖခင်ရဲ့လုပ်ငန်းတွေကိုတမီးဖြစ်သူကပဲဥဆောင်လုပ်ကင်နေပါတယ်ဒီကျေးရွာလေးမှာလူနေအိမ်ကြီး100လောက်ရှိပြီးအိမ်ကြီး90လောက်ကဥစည်းတန်းရဲ့အလုပ်သမားတွေနေထိုင်တဲ့အိမ်တွေပါအဲ့ဒီအိမ်ကြီး90ကအိမ်ထောင်ဦးစီးတွေနဲ့လုံနိုင်ကိုင်းနေအရွယ်ရောက်နေတဲ့မိသားစုဝင်တွေဟာဥစည်းတန်းရဲ့ငါးဖက်လုပ်ငန်းမှာဝင်ရောက်လုပ်ကင်နေကြရပါတယ်ဒီလိုငါးပဇော်ဖမ်းတဲ့လုပ်ငန်းလုပ်ကင်ကြတဲ့နေရာမှာရသမျှငါးပဇော်တွေကိုဥစည်းတန်းတမီးစီပေးကြရပါတယ်ဥစည်းတန်းတမီးစီမှာလုပ်ကင်နေကြရသူများအနေနဲ့တစ်လလုံအားခကလေး3000မှ5000နဲ့လူကြီးတသိန်းပတ်ဝန်းကျင်သာရရှိကြပါတယ်အလုပ်သမားတွေကိုပိုက်ဆံမပေးဘဲသူတို့လက်စားနဲ့ညီညွတ်တဲ့ဆန်စီနဲ့အဝတ်ထည်တွေကိုသူတို့ကပြန်လည်ထုတ်ပေးပါတယ်ရွာသားတွေအနေနဲ့မိုးလင်းမမိုးချုံအလုပ်ဘလောက်ပဲလွတ်လွတ်တထည်အကျွင်းနဲ့လော့ကဲသူမရှိပါဘူးလို့အလုပ်သမားတဦးဖြစ်တဲ့မဖြူကပြောပါတယ်ပုံလေးဝမ်းမလ
ာကောင်းနေရငွေမာတော့ကြားတာငွေ3000တနေ့ဟို2000လောက်အကျွေးတင်နေဒါနဲ့ပဲအကျွေးတွေကတဖြည်းဖြည်းများလာပိုရရနေဆိုခြွေတာစားပြီးအကျွေးတွေကိုဒီလိုပဲပြန်ဆက်နေရ
ကြီးတင်နေသူတွေကိုတထည်အနေနဲ့သူတို့ရတဲ့လစာထဲကလစင်နှုတ်ယူပါတယ်ဒါအပြင်ကြွေးတင်နေသူတွေနေမကောင်းဆက်မကောင်းဖြစ်လို့အလုံးမလုံးနိုင်သူတွေကိုတထည်အနေနဲ့တနေ့ကို2000ဘိုးထက်ပိုပြီးမရောက်ပေးကြပါဘူးတထည်ဈေးမရောက်ပေးရင်သူတို့တွေမှာဝယ်စရာတခြားဆိုင်လည်းမရှိပါဘူ
းတက်ကြည့်ပါနဲ့ထားမလားวะ
လူများရဲ့မိသားစုကဘယ်လိုလုပ်စားလုံးမှာလဲစံတပြီးက1000ကျော်နေပြီစားလို့မလောက်ဘူးဒါပေမဲ့စားတတ်ပါရဲ့ထမင်းတစ်ခုရှိနေကျန်တာကိုအဆင်ပြေလို့စားပေါ့တားသမီးတို့လည်းဒီလိုပဲချော့ပြီးပြောရတာပေါ့
ဒီလိုနဲ့အိထောက်ဦးစည်းသေးလျင်ကြီးပင်းလာတဲ့တားတွေကပဲဒါဝယူပြီးအကျွေးတွေကိုလှုပ်ဆိုင်ရင်မိသားစုပေါင်းများစွာဟာတထည့်ရဲ့အကျွေးတို့အတွင်းကရုံမထွက်နိုင်ကြတော့ပါဘူးရွာမှာရှိနေတဲ့အိမ်တွေအတွက်ညဖက်လျက်ဆက်မီးကိုတထည့်ကပေးထားပါတယ်အဲ့ဒီအတွက်လျက်ဆက်မီးဖို့တစ်လ9000ပေးရပြီးတာရဲနိုင်ရန်ကုန်ဝင်အတွက်လည်းလစဉ်လာတိုင်းနှစ်ထောင်ကျန်ကောက်ခတ်တယ်လို့ရွာသားတွေကပြောပြပါတယ်ရန်ကုန်ဝေတွေကတော့အလုသမားမိသားစုဖြားနာလျင်ညွတ်တဲ့ဆေးကူဖို့အတွက်လူကြီးတသိန်းကလေး9000လုံးထုတ်ပေးပါတယ
်နည်းနည်းဖြားရင်ငွေထုတ်မပေးဘူးနေမကောင်းတအားအသေးတန်ဖြစ်ပြီးဆိုမှညွတ်တဲ့ဆေးကူဖို့ငွေထုတ်ပေးတယ်ငွေကိုလည်းဒီတိုင်းပေးတာတော့မဟုတ်ဘူးဆောင်ရွက်မှာလက်မှတ်ထိုးပြီးတော့ဘိတ်အိမ်မှာသွားထုတ်ရတယ်ဆေးရုံစည်းကမ်းဆိုကိုပါကိုတက်ပေါ့တယုံတယုံနေမကောင်းစာမကောင်းဖြစ်ရင်သူတို့ဆိုင်ကဆေးကိုပဲဝယ်တောက်ရတာပျောက်ရင်လည်းပျောက်ပေါ့
ရံမုံဝင်နဲ့ပတ်သက်ပြီးလစဉ်ထက်နေရပေမဲ့ဘယ်သူမှဘလောက်ရှိနေပြီးဘယ်သူကဘလောက်ယူထားပြီးပြီဆိုတာကိုတော့တထည်အနေနဲ့စဉ်းစားထုတ်ပေးခြင်းမရှိသလိုတောင်းဆိုဖို့မရဲကြပါဘူးလို့ရွာသားတွေကပြောပါတယ်ဒါအပြင်ရွာမှာတထည်ခွပြုခြင်းမရပဲအိတ်ဆောက်ခွမပြုဘူးလို့သူကိုယ်တိုင်ဆန်နဲ့ကြော်ခတ်လေကိုအိမ်လုပ်ပြီးနေထိုင်နေတဲ့အမျိုးသားကဆိုပါတယ်တတိစီမမလုပ်ပဲကိုပိုင်ထွက်လုနေကြတဲ့ရွာသားအနှဲငယ်လည်းဒီရွာမှာရှိနေကြပါတယ်ဥစစ်တန်းစီမအလုံမလုတဲ့တနေ့တပိုင်ပဇော်ဖမ်းလုပ်ငန်းလုပ်သူအမျိုးသားကအခုလိုပြောပါတယ
်မြို့မှာဆိုပဇွန်ကတပိတ်သာ8000ရတယ်ဒီမှာ3000ပဲပေးတော့ရောင်းတဲ့လူတွေရောင်းနေကြတာပဲကျွန်တော်ကတော့သွားမရောင်းဒါမဲ့ရေးပေါ်ငွေလိုတဲ့အခါမျိုးလိုင်းလေကြည့်ပြီးတော့မြို့တက်လို့မရတဲ့အခါမျိုးကျရင်တော့သွားရောင်းရတော့ပေါ့တခါတလေအာဒါမဲ့ထုံးစံတိုင်းဈေးကတော့အနှင်ကန်ရတာ
ရွာသားတွေကသူတို့အလုတ်ရှင်နဲ့ပတ်သက်တဲ့အကြောင်းအရာတချို့ကိုလည်းတက်သေးအထောက်ထားမပြနိုင်ပေမဲ့တို့အတန်ကိုရောပြခဲ့ပါတယ်သူတို့ဖန်စီရမိတဲ့ပဇော်တွေကိုကာလပေါင်းစည်းတဲ့နေပေးတာကြောင့်တခါတရံသာရောင်းချကြတယ်လို့ဆိုပါတယ်လက်ရှိတတိယစီမှာအရွယ်ရောက်ပြီးသူတွေအပြင်ဆက်ဆက်နေအောင်ကလေးတွေလည်း50ဦးအထက်ရှိနေပြီးသူတို့တွေဟာအတန်းပညာတေကြောက်ခွဲမရကြပါဘူးရွာမှာခြေခါပညာတွဲဖက်အလဲတန်းကြောင့်အထူးရှိပေမဲ့လည်းစားသေးရွယ်ကလေး၃ပုဒ်တစ်ပုဒ်ဟာလုပ်ငန်းခွင်နဲ့ ရောက်ရှိနေကြပါတယ်လို့လည်းသူတို့ကပြောပြကြပါတယ
်သူစမရေလောက်လည်းဆက်စ
င်းနေစီမှာလုပ်နေတဲ့ကလေးတွေက60 80လောက်တော့ရှိမယ်သူစီမှာကတိတိလေးလေးကနေစပြီးတော့ရောက်လာကြတယ်နှစ်နှစ်သုံးနှစ်နဲ့ရောက်လာတဲ့အရွယ်တွေသူစီမှာနေရင်အရွယ်ရောက်လာကြပြီးတော့ဒီလိုနဲ့ပဲအိမ်တော်ရဲ့သားကြကုန်ကြတာပေါ့
ဒီလိုဖိနှိပ်ခံရမှုတွေများပြားပေမဲ့အကျွေးတွေမကြေတဲ့အတွက်ဘယ်သူမှကြောပေါ်ကမစော့ခါနိုင်ကြသေးပါဘူးဒီကိစ္စတွေနဲ့ပတ်သက်ပြီးလက်ရှိရေလုံးကပိုင်ရှင်အမျိုးသမီးကိုစစ်တမ်းမေးမြန်းပေမဲ့အစ်စ်တမရရှိခဲ့ပါဘူးဒီရွာလေးရဲ့အခြေအနေကိုမြင်တွေ့ပြီးနောက်အိမ်တွေထပ်တိုးဆောက်ခွင့်မရတဲ့ကိစ္စနဲ့ပတ်သက်ပြီးမိယာဆိုင်မှုစစ်ဆေးတွားရန်နဲ့ကလေးလုပ်သားတွေခိုက်စိတ်ထားမှုကိုလည်းတက်ဆိုင်ရာဌာနတွေနဲ့ပူပေါင်းလှုပ်ဆောင်သွားမယ်လို့ကျောစုအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစိုးဟိတ်ကပြောပါတယ်
။လူမဟာတော်တော်များများအဥပဒေချုပ်ဖောက်မှုလည်းများတယ်သူကဟာ
လောက်ရမယ်ဟာတော်တော်များတယ်ဥပဒေချုပ်ဖောက်မှုလည်းများတယ်ဒုံးစွေကျန်းသားမှာရေပြင်ထိမ့်သိမ့်မယ်ဆိုပြီးတော့အကြောင်းပြချက်နဲ့မဟုတ်တန်တွေစိုက်ထားတာတွေရှိနေတယ်ဒီလိုစိုက်တာကိုအမှန်တကယ်ဌာနကဖွင့်ပြပေးထားတာလားဒီလိုခွင့်ပြုပေးတဲ့အတွက်ကြောင့်ဒုံးစေတန်အနီးနားကအကြီးအကဲမှာရှိတဲ့ဥယျံကန်းတို့ဒုံးတော်ဟောင်းတို့ကမာချောင်းတို့အဲ့ဒီကြီးရွာကလူလူပဲစာဝတ်နေရခက်ခဲဖြစ်နေတယ်။ဒါတွေကိုအမှန်တကယ်ခွင့်ပြုပေးထားတာလားကျွန်တော်တို့စစ်ဆေးဖို့တော့လိုနေတယ်
။ဒုံးစေတန်ရဲ့လောက်ကင်နေတဲ့ကိစ္စရက်တွေဟာဆုတ်ထွေးပြီးပညာသားပါတီအတွက်အချိန်ယူကတည်တည်ချာချာလစ်လာပြီးမှလော့တော်ကိုတင်မယ်လို့သူကပြောပါတယ်။ဒါပေမဲ့လက်ရှိကတော့တက်ဆိုင်ရာဌာနတွေနဲ့ပေါင်းပြီးကလေးအလုသမားကိစ္စကိုအရင်ဆုံးကြိုက်တွယ်မယ်လို့သူကဆိုပါတယ်ခက်တဲ့ငွေဝဲကြောတွေလိုဘဝမျိုးဝေးလံခေါင်ဖျားတဲ့လူမသိသူမသိကြောတွေပေါ်မှာဘယ်လောက်ထိရှိနေဦးမလဲဆိုတာကိုတော့တက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရကအမြန်ဆုံးနည်းနဲ့ဖော်ထုတ်အရေးယူသွားဖို့လိုနေပြီဆိုတာကိုလည်းဒုံးစေတန်းရကလေးကဒီနေရာကနေမိမောင်းထိုးပြလိုက်ပါပြီ။အဲ့ဒီကြေးရွာမှာနေထိုင်တဲ့မဖြူမှာတော့သူ့သားသမီးတွေနဲ့ပတ်သက်ပြီးရီမန်းချေလေးတခုရှိနေပါတယ်
။မိဘမတားချင်းနေသောသမီးကိုလည်းဒါအဆု
ံးမှာ။ကျမတို့စာမတက်ပေမဲ့ကိုသားသမီးတွေကိုစာတက်အောင်တော့တင်မယ်။စာတက်မှမိဘလုံးနေတဲ့အလုပ်ကနေလွတ်မြောက်ပြီးသူတို့လူလိုသူလိုဖြစ်မှာ။မရရတဲ့နေနဲ့စာတက်အောင်တင်မယ်မှာ
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျင်းရမယ်လို့ဒုတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကကိုဆန်၊ဒုတန်ကအီအောင်၊ဇာနီနဲ့ဒိုင်းအချင်းစုဖြစ်ပါတယ်။ဒုတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier Myanmar website နဲ့ Facebook စာမျက်နှာအပြင်ဒုတန် Facebook စာမျက်နှာ၊ SoundCloud ၊ YouTube အချင်းတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချုပ်နေတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တယုံနဲ့ဆက်စလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တဲ့နဲ့ကူပြောင်းပါတော့မယ်နော်။နှစ်ဟောင်းမှာကြုံတွေ့ရတဲ့ဖြစ်ဆိုးတွေကိုခြံထားရပြီးတော့မင်္ဂလာရှိတဲ့နှစ်တစ်တစ်နှစ်ကြုံတွေ့နိုင်မှုတွေဘလောက်များမျှော်လင့်ထားကြပါလဲရှင်။နှစ်တစ်နှစ်ကုန်ဆုံးတော့မှာမလို့ကုန်လွန်ခဲ့တဲ့နှစ်ကိုပြန်ကြည့်ရမယ်ဆိုရင်တော့ပြီးခဲ့တဲ့တစ်နှစ်လုံးမှာကြော်ကြားသူတွေအတိုင်းဝန်မှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေထဲမှာဆိုရင်နှစ်ဆပိုင်းမှာပဲဗြိတိန်နိုင်ငံတော်ဝင်မိသားစုတွေကတင်းကတင်းကြီးတစ်ခုဖြစ်နေလူတွေအားလုံးကိုအံ့အားသင့်စေခဲ့တာပါ။ဗြိတိန်ပြည်မှာကြီးအလစ်ဇဘက်ရဲ့မြီးအိရှေ့ဇန်ဝေလာမင်းသားချားချက်တားငယ်မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးအမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်တို့ဟာဗြိတိရှ်တော်ဝင်မိသားစုအဖြစ်ကနေနှောက်ထွက်ပြီးတော့ကိုယ်ဝင်ငွေနဲ့ကိုနေမယ်လို့ဇန်နဝါရီလမှာပဲကြေညာလိုက်တာပါနောက်ထပ်မှာပဲသူတို့လောက်ကင်နေတဲ့အလုပ်တွေနဲ့ပတ်သက်ပြီးတော့မီဒီယာကိုပုံမှန်လင်းလင်းပြောသွားမယ်ဆိုတာကိုလည်းသူတို့ရဲ့ successriot.com website မှာပြောသွားပါတယ်အဲ့လိုပြောလိုက်လို့တော်ဝင်မိသားစုအခမ်းအနားတွေကိုသတင်းမီဒီယာတွေအလှည့်ကြသတင်းယူခွင့်ပေးထားတာနဲ့လေသူတို့ရဲ့ကိစ္စတွေအကျုံးမဝင်တော့ဘူးဖြစ်ပါတယ်။အ အဲလိုကျင်ညာသွားပြီးတဲ့နောက်တစ်ရက်မှာပဲဟယ်ရီနဲ့မေဂန်တို့ရဲ့ပုံသူဖျောင်းယုတ်သူတွေကိုတော့လန်ဒန်မြို့တော်မှာရှိတဲ့မဒန်တူဆောဖျောင်းယုတ်သူပြလိုက်မှာထားတဲ့တော်ဝင်မိသားစုတွေရဲ့ပုံသူယုတ်သူတွေကနေဖယ်လိုက်ပါတယ်ပြီးတော့သူတို့နှစ်ဦးရဲ့ပုံသူယုတ်သူတွေကိုတော်ဝင်မိသားစုယုတ်တွေနဲ့ဝေးတဲ့တခြားနေရာမှာတော့ပြန်ထားပေးပြီးဒါဟာတော်ဝင်မိသားစုတွေရဲ့အခန်းကဏ္ဍပုံသဏ္ဍာန်အစ်စ်ကိုထိဟပ်စေတာဖြစ်တယ်လို့ပြရတဲ့တာဝန်ရှိသူတွေကပြောပါတယ်အဲဒီနောက်မှာတော့သူတို့အမေရိကန်ပြည်သားစုကိုပြောင်းရွှေ့အခြေချနေပြီးတော့အမေရိကန်က Walt Disney ရုပ်ရှင်ထုတ်လုပ်ရေးအတွက်အတန်နဲ့တရုပ်ဆောင်ပေးဖို့သဘောတူခဲ့ပြီးတော့အပြန်အလှန်အဖြစ်တော့ Disney ကစင်ဆောက်လျှောက်ရေးသူတို့ရဲ့ပရိုက်တာအလုပ်တွေအလုပ်ငွေထည့်ခဲ့ပါတယ်သူတို့ဇနီးမောင်နဲ့2019ဇူလိုင်မှာလန်ဒန်မှာကျင်းပတဲ့ Lion King ရုပ်ရှင်အထူးပြပွဲမှာ Disney ရဲ့အမှုဆောင်အရာရှိ Bob Chapek နဲ့တွေ့ခဲ့တာပါ Disney အတွက်မေဂန်တရုတ်ဆောင်တဲ့ရုပ်ရှင်ကို Disney Plus Online ရုပ်သံလိုင်းမှာဧပြီလ3ရက်နေ့ကအစကြည့်လို့ရပြီးတော့သူတို့လင်မယားတော်ဝင်မိသားစုတွေကထွက်လာခဲ့ပြီးတော့မှဒါဟာမေဂန်ရဲ့ပထမအဦးဆုံးအလုပ်ဖြစ်ပါလေ။ရုပ်ရှင်ကားနာမည်က Elephant မြန်မာလိုဆင်ဖြစ်ပြီးတော့အာဖရိကဒေသတလောမှာလှည့်လည်သွားလာနေတဲ့ဆင်မိသားစုတစုရဲ့ဘဝကိုလိုက်ပြီးတော့ရိုက်ကူးထားတာဖြစ်ပါလေ။မင်းသား Harry ကတော့February လောက်ကုန်မှာပဲ American နာမည်ကျော် Rock Astor Von Jovi နဲ့ London မြို့တော်မြောက်ပိုင်းက Abbey Road Studio မှာတွေ့ခဲ့ပါတယ်။သူတို့ကတစ်ချိန်ကအထူးနာမည်ကျော် Beatles Steel Guitar ဖွဲ့ရဲ့တပ်ပြားညနေဖုံးတပ်ပုံ Abbey Lane လူကူးမြင့်ကြမှာလမ်းကူးနေတဲ့ပုံတိုင်းလိုက်တူပြီးတော့အမတ်တရားတပ်ပုံလည်းရိုက်ခဲ့ကြပါတယ်သူကတော်ဝင်မိသားစုထိတ်တန်းမိသားစုဝင်ဖြစ်နေလှုပ်ဆောင်မှုတွေကနေနောက်ဆုံးတစ်ခုဖြစ်နေတော့စစ်ပြန်တွေရဲ့တည်ဆုံမှုကိုလည်းတွားရောက်ပြီးကြည့်ရှုခဲ့တာပါပရာဟိတရံမုံငွေဖြစ်နေအတန်းသွင်းတဲ့ Invictus Games Choir အုပ်စုလိုက်အစိုးအဖွဲ့ဟာစစ်ပြန်တွေဗြိတိသျှစစ်တပ်စစ်မှုရန်တွေနဲ့ဖွဲ့ထားတာပါသူတို့တည်ဆိုတဲ့ Unbroken မကျိုးမပြတ်ဆိုတဲ့တခြင်းကတော့ဖွန်ဂျိုဗီဖန်တီးတဲ့တခြင်းဖြစ်ပြီးတော့ PTSD စစ်ပွဲပြီးဖြစ်ရဆိုတဲ့ကြောင့်စိတ်ဝင်စားခံစားရတဲ့စစ်ပြန်တွေအကြောင်းမိမောင်းထုတ်ပြထားတဲ့တခြင်းဖြစ်ပါလေ။အောက်ဂလာ7ရက်နေ့မှာတော့ Finding Freedom လွတ်လပ်မှုကိုရှာဖွေခြင်းဆိုတဲ့ Meghan Markle နဲ့မင်းသား Harry တို့ရဲ့ကိုယ်တိုင်ရေးမဟုတ်တဲ့အထောက်ပတ်တီစာကိုထွက်ခဲ့ပါလေ။ The Times နဲ့ Sunday Times သတင်းစာတို့ကထုတ်ဝေတဲ့ဒီစာကိုရေးဖို့သူတို့ကိုဆက်သွယ်မေးမြန်းတာလည်းမရှိဘူး။အဲဒီအထုပ်ပတ်တီအတွက်လည်းသူတို့ကဝင်ပြောဝင်ရေးတာမရှိဘူးဆိုပြီးတော့မေဂန်နဲ့ဟယ်ရီကသူတို့နဲ့ဒီစာကိုဘာမှမဆိုင်ကြောင်းပြောခဲ့ပါတယ်။စက်တင်ဘာလ2ရက်နေ့မှာတော့သူတို့နှစ်ယောက် Netflix Online ရုပ်သံလိုင်းနဲ့စာချုပ်ချုပ်ပြီးတော့နှစ်တော်ကြာမဲ့အလုပ်တစ်ခုအတူတူလုပ်ဖို့သဘောတူခဲ့ကြတယ်လို့ Netflix ကပြောပါတယ်။သူတို့သားလေးအာချီနဲ့အတူတူ California ပြည်နယ်မှာနေထိုင်နေတဲ့သူတို့ဇနီးမောင်နဲ့ဟာမှတ်တမ်းရုပ်ရှင်တွေမှတ်တမ်းရုပ်သံဇာတ်လမ်းတွေရုပ်ရှင်ကားတွေပြီးတော့ရုပ်သံအစီအစဉ်တွေကလေးရုပ်သံအစီအစဉ်တွေဖန်တီးသွားဖို့ရှိပါတယ်သူတို့ကလူမှုကွန်ရက်အသုံးပြုမှုအသားအရောင်ခွဲခြားမှုတိုက်ဖျက်ရေးတန်းထူခွင့်ရေးဒါတွေကိုအွန်လိုင်းကနေလှုံ့ဆော်မှုပြုလုပ်ပါတယ
် We're exposed to online seeps into how we engage with each other offline It can train us to be kind or it can train us to be cruel
But when the bad outweighs the goodFor many, whether we realize it or not, it erodes our ability to have compassion and our ability.
American Biazu ma 2020 tamra yue kaw pwe twe a lo me thae win ja bu. Thuru hlong saw tha de video ko le 2020 time hand twe 2020 ku ne ye osa a chi song lu tia sin yau tan a si sin ma September la 22 ye ni ga be pya ta twa ke ba le shin.
He's taken a very long break, and in that time, he's found his wife, he's grown a lot, and he's ready to express himself through music again.
I'm excited, just nervous a little bit. This album is different because of where I'm at in my life.
No one's ever grown up in the history of humanity.
Canada pop star Justin Bieber ကတော့ငါးနှစ်အတွင်းမှာပထမအဦးဆုံးတေးသချင်းပြန်ထုတ်ခဲ့ပြီးတော့သူ့ရဲ့ရမ်းမီဆိုတဲ့သချင်းကသူ့ရဲ့ဇနီးတဲ့Hailey Baldwin ရောက်တည်ဆူထားတာလို့သူရဲ့ပြည်သက်တွေကပြောပါတယ်။ Justin Bieber ကသူ့မှာပြင်းထန်တဲ့ရောဂါဝေဒနာတချို့ခံစားနေရပြီးတော့အခုတော့ပြန်နေကောင်းပါပြီလို့အဲ့တချင်းထွက်ပြီးတော့မရှိမနှောက်မှာပဲပြောသွားတာပါ။သူကအရင်နှစ်တုန်းကတော့သူ့ရဲ့လူမှုကွန်ရက်စာမျက်နှာ Instagram မှာသူ့ရဲ့ပြည်သက်124သန်းအတွက်စာရေးခဲ့ပြီးတော့သ ူမစိတ်ချဝေနာခံစားနေရတာတွေမိုးရေစေဝါပြဿနာကြော်ကြောင်းမှုရတဲ့ဒါတွေကိုဘာသာရေးနဲ့သူ့ရဲ့ချစ်သူကောင်းမလေးတို့ကအားပေးကူညီမှုနဲ့ဘလို့ပြန်ပြီးတော့ကူစားခဲ့ရလဲဆိုတာတွေကိုရေးပြောခဲ့ပါတယ်။ Los Angeles မြို့မှာကျင်းပတဲ့ Bieber Seasons စေကန်းရဲ့မှတ်တမ်းရုပ်သံအထူးပွဲကိုလည်း Justin Bieber နဲ့သူ့ရဲ့ဇနီးတဲ့ Supermodel Hailey Baldwin တို့အတူတူတက်ရောက်ခဲ့ပါတယ်။ YouTube Online ရုပ်သံ Live မှာပြသတဲ့ဒီရုပ်သံဇာတ်လမ်းတွေ10ခုမှာတော့စေကျော်သက်တွေရဲ့အသေးစွဲ Justin Bieber ကသူ့ရဲ့အနုပညာတဲ့ဘဝပုပ်ကိုရေကိုပိုင်ဘွားအချိန်တွေကြောင့်သူရင်ဖွင့်ထားတာပါသူကပြေးသက်ရှိကနေ3နှစ်ကြာပျောက်သွားခဲ့ပြီးတော့မှပြန်ဝင်လာတာဖြစ်ပါတယ်အဲ့နောက်မှာတော့အော်တိုဘာလကပဲ Justin Bieber Next Chapter Justin Bieber နောက်စာမျက်နှာဆိုတဲ့အထူးမှတ်တမ်းရုပ်သံကိုထုတ်လုပ်ခဲ့ပါတယ်သူကဒီနှစ်ဆမှာအခွေအသစ်ထွက်ပြီးတော့အဲ့ဒီမှာရင်ရက်သွားတာမဟုတ်ပါဘူး February လမှာထွက်တဲ့သူ့ရဲ့ Changes အပြောင်းအလဲများဆိုတဲ့ဒေးတပြားကအကောင်းဆုံးဒေးတပြားနံပါတ်1နေရာကိုချိတ်ယုံနေမှာပဲနဲ့Rock and Roll ဘီယံအဆိုတော်ကြီး Elvis Presley တင်ထားခဲ့တဲ့စံချိန်ကိုပါချိုးသွားခဲ့တာပါ Changes Day တပြားက American Billboard စီးရင်မှာထိတ်ဆုံးကိုတန်းချိတ်သွားလို့သူက American ပြည်အောင်စုမှာ Day တပြား9ချက်နံပါတ်1ကိုချိတ်နိုင်တဲ့အသက်အငယ်ဆုံးအဆိုတော်ဖြစ်တဲ့စံချိန်တင်သွားခဲ့ပါတယ်ဇွန်လမှာတော့ Justin Bieber ကသူကလိမ်မတော်မတရားလုပ်မှုတွေရှိရဲဆိုပြီးတော့ဆွဆွဲထားတဲ့အမျိုးသမီးနှစ်ဦးကိုအတရေဖြစ်မှုနဲ့ဒေါ်လာ130ကျော်ကြီးတောင်းပြီးတော့တရားစွဲကြောင်း Twitter လူမှုကွန်ရက်စာမျက်နှာမှာရေးသွားခဲ့ပါတယ်။အဲ့ဒီအမျိုးသမီးတွေဆွဆွဲတာတွေကတက်တက်လောက်ကျန်တာဖြစ်တယ်ဆိုပြီးတော့သူ့မှာရှိတဲ့ပြည်သာဖြစ်ပိုင်းနေတဲ့တခြားတက်တွေတွေကိုအခြေခံပြီးတော့ပြောသွားခဲ့ပါတယ်။ကြော်ကြားသူတွေအကြောင်းပြောရင်ချန်ထားလို့မဖြစ်တာကတော့အရန်ဟောအောင်မြင်တဲ့ pop အဆိုတော်မလေး Taylor Swift ပါပဲ Grammy ဂီတာဆု10ချိန်ရထားတဲ့ Taylor Swift က Taylor Swift Miss Americana American သူ Taylor Swift ဆိုတဲ့မှတ်တမ်းရုပ်ရှင်ကို2020နှစ်ဆမှာပဲ Sundance ရုပ်ရှင်ပွဲတော်မှာပွဲဥရပြခဲ့ပါတယ်ပြီးတော့သူကလန်ဒန်မြို့တော်က NME Super Bowl အခမ်းအနားကိုကြိုတင်မကြေညာထားပဲရောက်သွားခဲ့လို့အလုံးအံ့အားတင်သွားခဲ့ရပါတယ်သူကအဲ့ဒီဂီတာဆုချီးမြှင့်ပွဲကိုဘယ်တော့မှမတက်ဖူးတာကြောင့်ပို့ပြီးတော့အံ့အားသင့်ကြတာဖြစ်ပြီးတော့အဲ့မှာသူကအကောင်းဆုံးတဦးတည်းအဆိုတော်ဆုရရှိတာပါနှစ်စဉ်ကျင်းပနေကြဖြစ်တဲ့အဲ့အခမ်းအနားမှာသူကတချင်းငါးပုံနဲ့လည်းဖျော်ဖြေသွားခဲ့ပါတယ် Taylor Swift ကပြီးခဲ့တဲ့2020ခုနှစ်အတွင်းမှာသူ့ရဲ့တချင်းဗီဒီယိုတစ်ပုဒ်ကိုကိုယ်တိုင်ညွှန်ကြားရိုက်ကူးပြီးတော့တချင်းကလည်းသူကိုယ်တိုင်ရေးဗီဒီယိုမှာလည်းကိုယ်တိုင်ပါဝင်သရုပ်ဆောင်ခဲ့ပါတယ်မလနှစ်ရက်နေမှာတော့သူကပြီးခဲ့တဲ့အရင်နဲ့2019ခုနှစ်အတွက်သချင်းတွေအရောက်အရဆုံးဒေသန်ရှင်ဖြစ်တဲ့ IFPI ဒေဂီတာလုပ်ငန်းအဖွဲ့ကြီးကသူ့ကိုနာမည်တက်ခဲ့ပါတယ်။သူ့ရဲ့ခုနှစ်ချက်မြောက် Level ဆိုတဲ့ဒေးတပြားက2019ဩဂုတ်လမှာထွက်ခဲ့တာဖြစ်ပြီးတော့ပထမဦးဆုံးထွက်ခြင်းသတင်းပတ်မှာကို Online ဝယ်ယူမှုတပြားဝယ်ယူမှု Online Streaming ဓာတ်ရိုက်နှာစင်မှုအားလုံးပေါင်းရင်ဝယ်ယူမှုပေါင်း3သန်းထိရောက်ခဲ့တယ်လို့ IFPI ကပြောပါတယ်။တကယ်ဆိုရင်သူက2020ခုနှစ်မှာကျင်းပဖို့စီစဉ်ထားတဲ့ဗြိတိန်နိုင်ငံကကမ္ဘာကျော် Glastonbury ဂီတပွဲတော်ကိုသွားဖို့ရှိတာဖြစ်ပြီးတော့ကမ္ဘာမှာကိုဗစ်ရောဂါကူးစက်ကပ်ပြီးကျရောက်ခဲ့လို့ပွဲတော်လည်းပြတ်သွားခဲ့တာပါ။ဒါမှမကြပါဘူး Taylor Swift ကသူ့ရဲ့ပြည်သက်တွေအတွက်အံ့အားသင့်စရာလက်ဆောင်တစ်ခုဖန်တီးပေးခဲ့ပါတယ်။ဇူလိုင်လ24ရက်နေ့မှာပဲကြိုတင်မကြေညာထားဘဲနဲ့ဒေးတပြားအသစ်တစ်ချက်ထုတ်လိုက်တာဖြစ်ပါတယ်။Folklore ဆိုတဲ့ဒေးတပြားက Taylor Swift ဖြင့်ရှစ်ချက်မြောက်ဒေးတပြားဖြစ်ပြီးတော့တချင်း16ပုတ်ပါပါတယ်။အဲလောက်ကုန်သတင်းပတ်မှာတော့သူ့ရဲ့ဒေးတပြားကဗြိတိန်နိုင်ငံမှာနံပါတ်1နေရာရောက်ခဲ့တာပါ။သူကအဲ့ဒီဒေးတပြားနဲ့နံပါတ1နေရာကိုရတဲ့အတွက်21ရာစုမှာ UK အကောင်းဆုံးဒေးတပြားဆင်းမှာနံပါတ1အဖြစ်နဲ့ဒေးတပြား5ချက်ရတဲ့ပထမအဦးဆုံးအမျိုးသမီးအဆိုတော်ဖြစ်သွားတယ်လို့ UK ဂီတရဲ့ဝင်သတင်းတွေမှာဖော်ပြပါတယ်။September 16ရက်နေ့မှာတော့သူကဂျေးလက်တီအကယ်ဒမီရဲ့ဂီတာဆုပေးပွဲမှာဖျော်ဖြေခဲ့တာပါ Taylor Swift ကသူအသက်ငယ်ငယ်လေးနဲ့ဂီတာလောကထဲစဝင်လာတော့ဂျေးလက်တီ Country Music နဲ့စခဲ့တာဖြစ်ပါတယ် COVID ကာလအတားအဆီးတွေကြောင့်မှသူကဂျေးလက်တီမြဖျားခံရ Nashville မြို့က Grand Ole Opry House ပြားစရုံမှာပြည့်တဲ့မပါဘဲနဲ့ဂီတာနဲ့ဒီဆိုဖျော်ဖြေပြသွားခဲ့ပါတယ် ကိုဗစ်ရောဂါကြီးနဲ့ရင်ဆိုင်နေရတဲ့နှစ်မလို့ကိုဗစ်ဖက်ရှင်တွေကြောင့်အခုပြောကြရအောင်ပါနော်ကိုဗစ်ကရောဂါကြီးကဘာမှကြေကြေပြင်းပြင်းစတင်ကူးစက်ခဲ့တာဒီနှစ်3လပိုင်းမတ်လရောက်မှလို့ပြောလို့ရပါပဲဖေဖော်ဝါရီလလောက်မှာတည်းကကိုရိုနာဗိုင်းရပ်စ်ရဲ့ရိုက်ခတ်မှုကိုကမ္ဘာဖြိုပြေးလုပ်ငန်းတွေကြုံတွေ့နေရပြီဖြစ်ပါတယ်ဖေဖော်ဝါရီလလယ်မှာကျင်းပခဲ့တဲ့လန်ဒန်ဖက်ရှင်သတင်းပတ်မှာတော့နှာခေါင်းစည်းတွေလက်တန်းစင်စည်းတွေပါဝင်ခဲ့ရတာဖြစ်ပါတယ်အဲ့တော့ဖေဖော်ဝါရီလကုန်ပိုင်းမှာကျင်းပတဲ့အီတလီနိုင်ငံကမီလန်ဖက်ရှင်သတင်းပတ်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေရှိတဲ့အတွက်ဒီဇိုင်နာဂျော်ဂျီယိုအာမာနီရဲ့2020ဆောင်းနဲ့ဆောင်းရာသီဖက်ရှင်ပြပွဲတွေကိုလူသူကိမဲ့တဲ့ခန်းမတွေထဲမှာသတင်းမီဒီယာမပါနိုင်ငံတကာအဝေတော်တွေမရှိဘဲနဲ့ကျင်းပခဲ့ရပါတယ်မေဂျာဖက်ရှင်ဒီဇိုင်နာကြီးယွန်ပေါ့ဂူဒီရဲ့ကတော့နှစ်ပေါင်း90ဖက်ရှင်လောကမှာကျင်လည်ခဲ့ပြီးတော့အနားယူတဲ့ဖက်ရှင်ရှိုးကတော့ဒီလိုတွေမတိုင်ခင်မှာကတ်လွတ်သွားခဲ့လို့ဇန်နဝါရီလ22ရက်နေ့ကကျင်းပသွားတဲ့သူ့ရဲ့နှုတ်ဆက်ပွဲကတော့စီစီကကနဲ့ကျင်းပနိုင်သွားခဲ့တာပါပြည်သင်းနိုင်ငံပါရီမြို့တော်ကရှက်လေးပြားစဲရုံမှာတကယ့်ကိုခန်းခန်းနာနာနဲ့ကျင်းပခဲ့တာဖြစ်ပြီးတော့အဲ့ဒီမှာထိတ်တန့်ဖက်ရှင်မော်ဒယ်တွေပါဝင်လျှောက်ပြခဲ့တယ်2020ခုနှစ်ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြောင့်ဖျော်ဖြေပွဲတွေဖျက်ဖြစ်ရတဲ့အထက်မှာတော့အဆိုတော်မက်ဒေါနာကရှေ့ဆုံးကဖြစ်ပါလိမ့်မယ်။သူကမက်လာကိုရင်နေမှာပြင်သစ်မှာရှိုးဝဲဆူဖို့ရှိနေပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေဆိုးမလာအောင်လို့ပြင်သစ်အာဏာပိုင်တွေကလူတစ်ထောင်ထက်ပိုပြီးတော့မစုဝေးရဘူးလို့တားမြစ်လိုက်တာကြောင့်မက်ဒေါနာကသူ့ရဲ့ Madam X ကဘာလဲဖျော်ဖြေပွဲစဉ်ကိုဖျက်ပြစ်လိုက်ပါတယ်။ပါရီမျိုးလေကလူ2800ဆန့်Grand X ပြည့်စုံရုံမှာသူကအဲ့မလဒုတိယသတင်းပတ်မှာဖျော်ဖြေဖို့ရှိတာပါအသက်62နှစ်ရှိပြီဖြစ်ပေမဲ့စင်ပေါ်မှာတချင်းတွေအများကြီးတည်ဆူနိုင်စေအကတွေမရက်မတန်မမောမပန်ကနိုင်စေမက်ဒေါနာကအော်စကာဆုရှင်ဇန်ညွန့်စရာ DiCaprio ကိုဒီနဲ့ပေါင်းပြီးတော့ဇန်ညွန့်ရေးလို့သူ့ရဲ့ဘဝဆက်ချောင်း Universal Pictures ရုပ်ရှင်ထုတ်လို့ရင်းနဲ့ထုတ်လို့ဖို့ရှိပါတယ်သူကအဲ့ဒီကားကိုပူရဲဒါရိုက်တာလို့ညွှန်ကြားရိုက်ကူးမှလည်းဖြစ်တယ်လို့ Universal Studio ကစက်တင်ဘာလတုန်းကပဲကြေညာသွားခဲ့ပါတယ
်။ A lot of things that we need to handle and we multitask to address them all.
I look for someone who if in fact something happened to me I knew that
American ပြည်သူကရွေးကောက်ခံသမ္မတ Joe Biden နဲ့ရွေးကောက်ခံဒုသမ္မတ Kamala Harris တို့ကတော့ Time Magazine ကရွေးချယ်တဲ့ဒီနေ့အတွက်အထူးခြားဆုံးပုံကိုနေရာမှာပူရဲရရှိသွားပါတယ်။စကားတင်နောက်ဆုံးအဆင့်ရောက်သူတွေထဲမှာသူတို့ ਨੇ ရွေးကောက်ပွဲရှင်ပြိုင်ဘက် American လက်ရှိသမ္မတ Donald Trump လည်းပါဝင်တာပါ။သမ္မတ Barack Obama လက်ထက် Democrat ဒုသမ္မတဖြစ်ခဲ့တဲ့ Mr. Biden နဲ့ California အထက်လွှတ်တော်အမတ် Kamala Harris တို့ရဲ့ဒီရွေးကောက်ပွဲရှင်ပြိုင်မှုဟာကြားမခွဲခြားမှုရောလူမျိုးရေးခွဲခြားမှုရောဒီလိုအတားအဆီးတွေကိုကြော်ဖြတ်နိုင်ခဲ့တာဖြစ်ပါတယ်။သူတို့ဟာလက်မှတ်တစ်ခုနဲ့ဆိုလိုတာကတော့ဖြစ်ရတဲ့ခုတွေနဲ့ပြန်လဲတိဆောက်ရေးနဲ့ပြန်လဲတစ်လွင်ဈေးမှုတွေကိုပေါ်ဆောင်ပေးနိုင်တယ်လို့တိုင်းမဲဇင်းကဒီသတင်းကိုထုတ်ပြန်တဲ့ဒီဇင်ဘာ10ရက်နေ့အွန်လိုင်းကြေညာချက်မှာပြောသွားခဲ့ပါတယ်။သူတို့ပြောတာကိုအမေရိကန်ပြည်သူကလက်ခံခဲ့ကြတယ်။နှစ်ပေါင်း100တွင်မဲဆန္ဒရှင်တွေအများဆုံးမဲလာထည့်ခဲ့ကြတယ်။လူ81တန်းရဲ့မဲတွေရရှိခဲ့တယ်။ဒါဟာသမ္မတရွေးကောက်ပွဲတမိုင်းတစ်လျှောက်မှာအများဆုံးရရှိခဲ့တာပါ။Mr. Trump ထဲမှာ9တန်းလောက်ပိုရခဲ့ပါတယ်။အကြိတ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာဆိုရင်လည်းအနိုင်ရခဲ့တယ်လို့ Time Magazine ကရေးပါတယ်။ American ပြည်အောင်စုရဲ့55ရောက်မြောက်သမ္မတဖြစ်တဲ့သမ္မတ Donald Trump ကတော့သူ့ရဲ့ရွေးကောက်ပွဲတိုင်းသမ္မတဖြစ်ခဲ့တဲ့2016ခုနှစ်က President of the Year အဲ့ဒီနှစ်အတွက်အထူးစားဆုံးပုဂ္ဂိုလ်ဖြစ်တဲ့ရွေးချယ်ခံခဲ့ရပါတယ်။
Every elected president since FDR has been person of the year at some point during their term. This is the first time we've also named a vice president.
Now the option ဆိုရင်လည်းရွေးကောက်ခံသမ္မတတွေဟာသူတို့ရွေးကောက်ပွဲနိုင်တဲ့နှစ်တွေမှာ person of the year အဖြစ်နဲ့ရွေးချယ်ခံရလေးရှိပြီးတော့အခုထိဆိုရင်တော့သမ္မတပေါင်းဒဇာစင်လောက်နေပါရွေးချယ်ခံရပြီဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်ထူးခြားချက်ကတော့ဒုတိယသမ္မတရွေးချယ်ခံရတာဒါပထမဆုံးအချိန်ပဲဖြစ်ပါတယ်။အခုဒီနေ့ရွေးချယ်ခံရတဲ့နောက်ဆုံးစကားတင်ဆင်းမှာသမ္မတထရမ့်လည်းပါဝင်ပြီးတော့တခြားသူနှစ်ဦးကတော့အုပ်စုလိုက်ရွေးချယ်ခံရတဲ့သူတွေဖြစ်ပါတယ်။ကုသရောဂါအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ဒေါက်တာအန်သနီဖောက်ချီနဲ့ COVID-19 ကပ်ရောဂါကိုတိုက်ဖြစ်နေတဲ့ကျန်းမာရေးစောင့်ရှောက်သူတွေအုပ်စုကတစုဖြစ်နေပါဝင်ပါတယ်။မေလ29ရက်နေ့ကဖြစ်ပွားခဲ့တဲ့လူမဲမျိုးသား George Floyd ကိုရဲကဖမ်းဆီးစဉ် တေဆုံးသွားခဲ့ရလို့လူမျိုးရေးခွဲခြားမှုကိုစန့်ကျင်ဆန္ဒပြတဲ့သူတွေကိုတော့တဦးဖြစ်နေသူတို့ထပ်ပြီးရွေးချယ်ပါတယ် Best of the Year ဆိုတာနှစ်တစ်နှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်ရွေးချယ်မှုမှာအများသောအားဖြင့်လူပုဂ္ဂိုလ်တဦးချင်းကိုရွေးချယ်တာဖြစ်ပြီးတော့တစ်ခါတလေတော့လေလူအုပ်စုလိုက်အစုဖွဲ့လိုက်ရွေးချယ်လေးရှိပါတယ်ဒီလိုရွေးချယ်သတ်မှတ်မှုကိုတိုင်းမဲဂဇင်းက1928ခုနှစ်ထဲကစတင်တာဖြစ်ပြီးတော့မိနစ်တုံးကတော့ဆွီဒင်နိုင်ငံကကမ္ဘာဥရုယာတီပြောင်းလဲမှုစံချိန်ရေးဦးဆောင်သူဆေကျော်သက်ကောင်မလေးဂရက်တာသွန်ဘတ်ရရှိခဲ့လို့သူကတော့ဒီလိုမျိုးဂုံနုခုန်ဖို့ရရှိသူတွေထဲမှာအငယ်ဆုံးဖြစ်တဲ့စံချိန်တင်ထားတာပါတိုင်းမဲဂဇင်းကကိုရီးယားကကမ္ဘာကျော်ပေါပ်ဂီတာအဖွဲ့ဖြစ်တဲ့ BTS ကိုလည်းဒီနှစ်အတွက်အကောင်းဆုံးအနုပညာရှင်ဖြစ်တဲ့ရွေးချယ်ခဲ့ပြီးတော့ Los Angeles ကဘတ်စကတ်ဘောအသင်းအားကစားသမား LeBron James ကိုတော့ဒီနှစ်အတွက်အကောင်းဆုံးအားကစားသမားဖြစ်တဲ့ရွေးချယ်ခဲ့ပါတယ်ရှင်ပြီးခဲ့တဲ့နှစ်အတွင်းအအောင်မြင်ဆုံးအနုပညာရှင်တွေအကြောင်းပြောပါဆိုရင်တော့တောင်ကိုရီးယားက K-pop အဖွဲ့ BTS အဖွဲ့ပဲဖြစ်ပါတယ်ပြီးခဲ့တဲ့2020ဟာကပေးကြောင်လူစုလူဝေမလို့ရလို့ဖျော်ပြေပွဲတွေပြက်ခဲ့ရတယ်ဆိုပေမဲ့ဒီကပေးကြီးက BTS ရဲ့အောင်မြင်မှုကိုနည်းနည်းမှမဟန့်တာနိုင်ခဲ့ပါဘူး Map of the Soul 7လို့နာမည်ပေးထားတဲ့ဒေးတပြားကကိုရီးယားတမိုင်းတစ်လျှောက်မှာအယောင်ကောင်းဆုံးဒေးတပြားဖြစ်ပါတယ်အောက်ခုလောက်မှာတော့ BTS ကအင်္ဂလိပ်ဘာသာနဲ့တည်ဆူထားတဲ့သူရဲ့ပထမအဦးဆုံးသချင်းအဖြစ်နဲ့ Dynamite ဆိုတဲ့သချင်းကိုထုတ်လိုက်ပါတယ်ဒီကြောင်ဗီဒီယိုက YouTube online ဗီဒီယိုလိုင်းမှာပွဲဥထွက်လူကြည့်အများဆုံးဗီဒီယိုဖြစ်နေစံချိန်တင်သွားပြီးတော့စားထွက်ထွက်ပြီးချင်း24နာရီအတွင်းမှာကြည့်ရှုသူပေါင်း3သန်းကျော်ရှိသွားခဲ့တာပါ Dynamite က US Billboard Hot 100တွင် Billboard ရဲ့ Hot အဖြစ်ဆုံးတေးတရာအစီအမနံပါတ်1ချိတ်ခဲ့ပြီးတော့အဲ့ဒီတခြင်းနဲ့သူတို့ကအော်ဂိုလာကောင်မှာကျင်းပတဲ့ MTV ဂီတာဆုချီးမြှောက်မှာသီဆိုဖျော်ဖြေခဲ့ပါတယ်အဲ့မှာသူတို့ဆုလေးဆုလည်းရရှိသွားခဲ့တာပါနိုဝင်ဘာလမှာတော့သူတို့ကနံပါတ်5ချက်မြောက်ဒေးတပြားဖြစ်နေပြီးဆိုတဲ့ဒေးတပြားအစ်ထွက်သွားပါတယ်။လောလောဆယ်မှာ63ချက်မြောက် Grammy ဂီတဆုချီးမြှင့်ပွဲမှာအကောင်းဆုံး Pop ဂီတအဖွဲ့လိုက်ဖျော်ဖြေမှုဆုအတွက် BTS အဖွဲ့တစ်ချို့ရွေးခံထားရတာမလို့ဒါဟာကိုရီးယား K-pop အဖွဲ့တစ်ဖွဲ့အခုလိုရွေးချယ်ခံရတာပထမအဦးဆုံးပဲဖြစ်ပါတယ်။နောက်ပြတော့ထူးခြားတာတစ်ခုကတော့တောင်ကိုရီးယားမှာအရွယ်ရောက်ပြီးအသက်30အောက်လူသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ့်စီမင်းကိုကမ္ဘာကျော်အောင်မြင်တဲ့ဒီ BTS အဖွဲ့အတွက်အချိန်တို့ရွှေဆိုင်မိတ်လွှတ်တော်ကခွင့်ပြုပေးလိုက်တဲ့အတွက်ကြောင့်မလို့ဒီသတင်းကကိုရီးယားမှာလူပြောများတဲ့သတင်းလည်းဖြစ်သွားပါတယ်။တောင်ကိုရီးယားရဲ့ဥရေရအသက် session နဲ့ session နဲ့ကြောင်းတန်ဆွမ်းတဲ့အမျိုးသားတွေအားလုံးစစ်မှုထမ်းရဖို့ဖြစ်ပါတယ်။မြောက်ကိုရီးယားနဲ့မရေရာတဲ့စစ်ပေးအန္တရာယ်ကြောင့်အခုလိုမျိုးစီကံချမှတ်ထားရတာပါ။ဒါပေမဲ့ကမ္ဘာမှာလည်းကိုရီးယားယဉ်ကျေးမှုနဲ့တိုင်းပြည်ရဲ့စီးပွားရေးကိုနှင့်တည်ပေးတဲ့ BDS အဖွဲ့ဝင်တွေကတော့ချင်းချက်ဖြစ်နေတတ်မှတ်ပြီးတော့စီရေးတောင်ဝင်ဥပဒေကိုပြင်ဆင်ပေးလိုက်တာဖြစ်ပါတယ်။ရိုးရိုးချိန်တွေမှာတော့တောင်ကိုရီးယားမျိုးသားတွေကပညာသင်ကြားဖို့ဆိုရင်အသက်28နှစ်အထိစစ်မှုထမ်းခွင့်ကိုရွှေ့ဆိုင်းထားလို့ရပြီးတော့ BDS အဖွဲ့သားတွေလည်းအရင်ကတည်းကအခုလိုရွှေ့ဆိုင်းခွင့်ရထားတာဖြစ်ပါတယ်။အခုပြင်ဆင်လိုက်တဲ့ဥပဒေအရသူတို့ကယဉ်ကျေးမှုဝင်ကြီးကခွင့်ပြုတယ်ဆိုရင်အသက်30အထိဒီစစ်မှုထမ်းခွင့်ကိုရွှေ့ဆိုင်းနိုင်တာဖြစ်ပါတယ်။ BDS အဖွဲ့က2013ခုနှစ်မှာတိကိတာဆင်းမင်းပေါ်အစရောက်လာတာဖြစ်ပြီးတော့လူငယ်တွေကိုဖမ်းဆောင်နိုင်တဲ့မြို့မြို့ကျွတ်ကျွတ်ဒေသံတွေကောက်ွယ်ဆန်တွေနဲ့လူငယ်တွေကိုခွန်အားပေးတဲ့စာတွေတချင်းစာသားတွေနဲ့လူမှုကွန်ရက်အင်တာနက်ပေါ်ကလှုံ့ဆော်မှုတွေနဲ့တရှိန်တို့နာမည်ကြီးလာတာလည်းဖြစ်ပါတယ်ရှင်ဒီလိုမျိုး BTS ရဲ့အောင်မြင်မှုသတင်းတွေနဲ့ပဲနှစ်ဟောင်းကိုနှုတ်ဆက်ကြရအောင်ပါနော်နေ့တက်မှာတော့ကပ်ဘေးယောဂါကိုခုခံနိုင်တဲ့ဆေးဝါးအသစ်တွေနဲ့အတူမင်္ဂလာရှိတဲ့နေ့သစ်တွေကိုကြုံရပါစေလို့ဆုတောင်းမိပါတယ်။ကျမအေးသနာကျော်ပါ။အားလုံးအတွက်မင်္ဂလာရှိတဲ့နေ့သစ်ဖြစ်ပါစေရှင်။
တော်ရရှင်များရှင်ကျမတင်ခီထိုက်ပါ။ဒီဇင်မာဆောင်းလီအေးအေးမှာ VOA နားဆင်နေကြတဲ့တော်ရရှင်တွေအတွက်VOA ကတည်တချင်းလက်ဆောင်တစ်ပုဒ်ပါလိုပါတယ်။ထွန်းထွန်းနဲ့ကြိုကြာရဲ့ပြီးခဲ့သောဒီဇင်ဘာပါရှင်
ဘုရားပြည်တရင်ချင်းချုပ်ကိုတင်ပြပေးပါပါကဘာတလောကိုဗစ် -19 အကူးစိုက်ခံရသူဟာစနေနေ့မှာတန်း80ကျော်သွားပြီဖြစ်ပြီးသေဆုံးရသူက13,000ခွဲကျော်ရှိတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်အမေရိကန်နိုင်ငံမှာတော့ကူးစက်သူ19သန်းနီးပါးနဲ့သေဆုံးရသူက3,000ကျော်ရှိပြီးကဘာမှာအများဆုံးဖြစ်ပါတယ်ကဘာမှာကူးစက်သူဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာစနေနေ့ကတရက်အတွင်းနောက်ထပ်ကူးစက်သူ2000ကျော်ရှိပြီးအခုဆိုစုစုပေါင်း10သန်းကျော်ရှိနေပြီးသေဆုံးရသူက3000ခွဲလောက်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဘရာဇီးမှာတော့အခုဆိုသေဆုံးရသူစုစုပေါင်း2000နီးပါးရှိနေပါပြီ။ဗြိတိန်ကကူးစက်များကိုရိုနာဗိုင်းရပ်စ်ပိုးသစ်ကြောင့်စကော့တလန်နဲ့အိုင်ယာလန်မြောက်ပိုင်းအပါအဝင်ဒေသရင်းနေထိုင်သူတန်းပေါင်းများစွာအတွက်တင်းကျပ်တဲ့အသွားအလာကန့်သတ်မှုတွေကိုထုတ်ပြန်ထားပါတယ်။အိုင်ယာလန်မြောက်ပိုင်းမှာသတင်း6ပတ်လော့ကဒေါင်းချကန့်သတ်လိုက်တယ်လို့လန်ဒန်မြို့တော်နဲ့ဝင်းကျင်ဒေတာအပါအဝင်ဗြိတိန်မှာစနေနေ့ကစပြီးကန့်သတ်မှုအဆင့်၄ဖြစ်တဲ့အတင်းကျပ်ဆုံးအဆင့်ကိုတိုးမြှင့်ထားတာပါဗြိတိန်မှာခရစ်စမတ်ရက်တရက်ထဲနောက်ထပ်အကူးစက်ခံသူက3000ကျော်ရှိခဲ့ပါတယ်ဗြိတိန်ကအကူးစက်များဗိုင်းရပ်စ်ပိုးသစ်အတွက်စိုးရိမ်မှုတွေတိုးလာခဲ့တဲ့နောက်ပိုင်းဗြိတိန်နဲ့အတွားလာရှိတဲ့နေဆက်တွေကိုသက်ဆိုင်ရာနိုင်ငံတွေကပိတ်ပစ်ခဲ့ကြသလိုလေကြောင်းအဝင်အထွက်တွေကိုပါကန့်သတ်လာကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ COVID-19 ပြန့်နှံ့ကူးစက်မှုရော့ကျလာတဲ့မြို့နယ်တချို့ကိုအိမ်မှာပဲနေထိုင်ရေး stay at home ညွှန်ကြားချက်ကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကပြန်လည်ရုပ်သိမ်းလိုက်ပါပြီ။ဒါပေမဲ့မန္တလေးတိုင်းဒေသကမြို့နယ်၄ခုကိုတော့ stay at home အိမ်မှာပဲနေဖို့အတွက်ညွှန်ကြားထားပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိဒီရောဂါကူးစက်ခံသူ13,000ကျော်ရှိပြီးသေဆုံးရသူက2,569ဦးရှိပါတယ်။ထိုင်းနိုင်ငံမှာ COVID-19 ကူးစက်ပြန့်ပွားမှု1,500ကျော်ရှိနေတဲ့စမုတ်စခုံခရိုင်တွင်းကပစွန်ဈေးမှာဂရင်30ဆန့်ယာယီဆေးရုံတစ်ခုကိုဒီဇင်ဘာ25ရက်နေ့ကတိချောက်လိုက်ပါတယ်။မြန်မာလုံသားတွေများတဲ့မဟာချိန်ကပစွန်ဈေးနဲ့ဆက်ဆက်တဲ့ COVID-19 ကူးစက်ဖြစ်ပွားသူတွေထဲမှာမြန်မာရွှေ့ပြောင်းလုံသားအများစုပါဝင်ပါတယ်။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.